Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်မေလ19ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်တံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမစုမုံကအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။ကြာသပတေးနေ့ညအတွက်သတင်းရှင်တွေကိုတင်ဆက်ပေးမယ့်ထိတ်တန့်ရောက်သတင်းတွေမှာတော့ယူကရိန်းနိုင်ငံမာရီယိုပိုမြို့တမနီဆက်ယုံကနေထွက်ခွာလာတဲ့တိုက်ခိုက်ရေးသမားတွေကိုစည်ရင်းပြုစုပြီးတော့မှတ်တမ်းတင်နေတယ်လို့နိုင်ငံတကာကြက်ချင်းဒီအဖွဲ့ ICRC ကပြောဆိုလိုက်ပါတယ်။နေတိုးဖွဲ့တွေကိုဝင်ရောက်ဖို့ရှောက်ထားတဲ့ဖင်လန်နဲ့ဆွီဒင်ခေါင်းဆောင်တွေကိုသူ့ရဲ့အာရှခီးစဉ်မဆခင်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်ဖြူတော်မှာဒီကနေ့တွေ့ဆုံဖို့ရှိနေပါတယ်။NUG ကို NUG နဲ့တွေ့ဆုံခဲ့တဲ့အတွက်မလေးရှားကိုစစ်ကောင်စီကကန့်ကွက်ဝေဖန်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူမနေ့ပြန်မှစတင်ဆွေးနွေးကြတော့မယ်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲရလဒ်အခြေအနေဘယ်လိုရှိနိုင်ပါသလဲ
။ထပ်ပြီးပြောချင်တာကနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌတမတော်ကာကွယ်ဦးကြီးစုံအနေနဲ့အာမခန္ဓာဒီဆွေးနွေးပွဲမှာရလဒ်တစ်ခုထွက်လာအောင်ဆွေးနွေးမယ်လို့ပြောထားပြီးဖြစ်ပါတယ်။
ဒီကနေ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းပြောဆိုသွားတာဖြစ်ပါတယ်ရှင်။ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်ဆက်ရနာတင်ထားတဲ့မြန်မာနိုင်ငံအပေါ်မှာအနောက်နိုင်ငံတန်ယုံတချို့ကတန်အဆင့် short ချတဲ့အပေါ်စစ်ကောင်စီရဲ့နိုင်ငံသားရေးမူဝါဒဘယ်လိုရှိပါသလဲ။နောက်ပြီးတော့စစ်ကောင်စီတက်ဆွဲထားတဲ့တေဘောဘောစခန် KNU ကပြန်သိမ်းပြီးတဲ့နောက်ဆက်တွဲအခြေအနေတွေကိုနားဆင်ရဖို့ရှိပါတယ်။အခုချင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
ယူကရိန်းနိုင်ငံမာရီယိုပိုမြို့အဇော့စတတမနီဆက်ယုံကနေထွက်ခွာလာတဲ့တိုက်ခိုက်ရေးသမားတွေကိုစီးရင်ပြုစုမှတ်တမ်းတင်နေတယ်လို့နိုင်ငံတကာကြက်ချင်းဒီအဖွဲ့ ICRC ကပြောပါရယ်။အင်ကာနီတွေကစပီဒီကနေ့အထိဆက်လက်စီးရင်မှတ်တမ်းပြုစုနေတယ်လို့ ICRC ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရယ်။ရုရှားတပ်တွေရုရှားလိုလာတဲ့လက်နက်ကင်တွေထိမ့်ချုပ်ထားတဲ့နေရာတွေမှာရောက်နေကြတဲ့ယူကရိန်းတိုက်ခိုက်ရေးသမားတွေကသူတို့အမည်နေရက်မိဘဆွေမျိုးစားတဲ့ကိုရေးအချက်အလက်ပေးသူတွေကို ICRC ကစီးရင်ပြုစုနေတယ်လို့ထုတ်ပြန်ချက်မှာပြောပါရယ်။အဲဒီစစ်တုံးပန်းတွေကိုသူတို့ကိုထိမ့်သိမ်းတဲ့နေရာတွေစီ ICRC ကပို့ပေးနေတာမဟုတ်ဘူးလို့လည်းကြေညာချက်ထဲမှာညင်းထားပါရယ်။သူတို့ပြုစုမှတ်တမ်းတင်တဲ့အချက်အလက်တွေကနေဘယ်သူတွေဖမ်းဆီးခံရတယ်ဆိုတာသိရှိပြီးတော့မိသားစုဝင်တွေနဲ့အဆက်အသွယ်လုပ်နိုင်ဖို့အထောက်အကူဖြစ်လိမ့်မယ်လို့ ICRC ကပြောပါရယ်။ရုရှားတပ်တွေဝိုင်းထားတဲ့ Azov Stal တမနီဆက်ယုံတွေကနေလက်နက်ချတဲ့ယူကရိန်းစစ်သားတွေနောက်ထပ်ရှိတာကြောင့်ဒီသတင်းဖတ်ချက်လက်နက်ချသူစုစုပေါင်း 1,930 ရှိတယ်လို့ရုရှားကာကွယ်ရေးဌာနကဒီကနေ့မေလ19ရက်နေ့မှာပြောကြားပါရယ်။ရုရှားတို့ဘက်ကပြောတဲ့အရေးအတွက်ကိုယူကရိန်းတာဝန်ရှိသူတွေဘက်ကတော့အတည်ပြုခြင်းမရှိပါဘူး။ရုရှားထိန်းချုပ်နေရာတွေရောက်နေတဲ့ယူကရိန်းစစ်သားတွေကိုယူကရိန်းတို့ဖမ်းထားတဲ့ရုရှားစစ်သားတွေနဲ့အလဲအလှယ်လုံနိုင်ဖို့ယူကရိန်းဘက်ကမျှော်လင့်နေပါရယ်။ရုရှားဘက်ကတော့ဖမ်းမိတဲ့စစ်သားတွေအရက်သားတွေအပေါ်ပြစ်မှုကျူးလွန်ခဲ့သလားဆိုတာစုံစမ်းစစ်ဆေးမယ်လို့ပြောကြားနေပါရယ်။ရုရှားစစ်သားတွေစစ်ရဆွေးမှုကျူးလွန်ခဲ့သလားဆိုတာ KF မြို့တော်ကတရားရုံးမှာပထမဆုံးပြုလုပ်နေတဲ့ကြားနာစစ်ဆေးမှုအတွင်းမှာအသက်22နှစ်အရွယ်ရုရှားတပ်ကတပ်ချက် Vadim Shishimarin ကလက်နက်မဲ့အရသားတရက်ကိုသူတပ်ဖြတ်ခဲ့တယ်လို့ဗုဒ္ဓဟူးနေ့ကတရားရုံးမှာဝန်ခံခဲ့ပါတယ်။နေတိုးအဖွဲ့တဲ့ဝင်ရောက်နိုင်ဖို့လျှောက်ထားတဲ့ဖင်လန်နဲ့ဆွီဒင်ခေါင်းဆောင်တွေကို American သမ္မတ Joe Biden ကအိမ်ပြူတော်မှာဒီကနေ့တွေ့ဆုံမှာဖြစ်ပါတယ်။အာရှကိုခီးထွက်ဖို့ရှိတဲ့သမ္မတဘိုင်ဒန်ကဖင်လန်သမ္မတဆောင်းလီနီနစ်စတာနဲ့ဆွီဒင်ဝန်ကြီးချုပ်မက်ဒါလီနာအန်ဒါရှွန်တို့ကိုတွေ့ဆုံပြီးတော့နှွေတိုးအဖွဲ့ရဲ့ဝင်ရေးလျှောက်ထားတဲ့ကိစ္စ၊ယူကရိန်းနဲ့ဥရောပလုံခြုံရေးကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။နှစ်ပေါင်းများစွာကြာနေဝါဒဆွဲကင်ခဲ့တဲ့ဖင်လန်နဲ့ဆွီဒင်တို့ကယူကရိန်းကိုရုရှားကကျူးကျော်စစ်တိုက်ပြီးတဲ့နောက်မှာနှွေတိုးအဖွဲ့ရဲ့ဝင်ဖို့တရားဝင်လျှောက်ထားခဲ့ကြတာပါ။ဒီသမိုင်းဝင်ဆုံးဖြတ်ချက်ကိုအခိုင်အမာထောက်ခံကြိုဆိုကြောင်းနဲ့အမေရိကန်လွှတ်တော်နဲ့နေတို့အဖွဲ့ဝင်မဟာမိတ်တွေနဲ့ဒီနိုင်ငံအမြန်ဆုံးအဖွဲ့ဝင်ဖြစ်ရေးဆောင်ရွက်သွားဖို့စိတ်အားထက်သန်နေကြောင်းကိုသမ္မတဘိုင်ဒန်ကပုံထုံးနေတုန်းကပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာခလေးနိုးမှုထုတ်လုပ်တာအရှိန်မြင့်နိုင်အောင်နဲ့နိုင်ငံသားကနိုးမှုတွေတင်သွင်းနိုင်အောင်လို့သမ္မတဂျိုးဘိုင်ဒန်က Defense Production Act ကာကွယ်ရေးဆိုင်ရာထုတ်လုပ်မှုဥပဒေကိုပုံထုံးနေတုန်းကပြဋ္ဌာန်းလိုက်ပါတယ်
။ Today, I'm invoking what they call the Defense Production Act. to ensure that manufacturers have the necessary ingredients.
နိုင်ငံတွေကအကြီးဆုံးကလေးနှုတ်မှုဆက်ရုံကိုဘေးကင်းလုံခြုံမှုနဲ့ဆိုင်တဲ့ကိစ္စတွေကြောင့်ပိတ်ခဲ့ပြီးတဲ့နောက်နိုင်ငံထဲမှာကလေးနှုတ်မှုရှားပါတဲ့ပြဿနာကြီးမားနေပြီးနိုင်ငံရေးအရာဖိအားပေးမှုတွေရှိနေချိန်မှာသမ္မတကအခုလိုဥပဒေထုတ်ပြန်ခဲ့တာပါဒီဥပဒေထုတ်ပြန်လိုက်တဲ့အတွက်နှုတ်မှုထုတ်လုပ်တဲ့ကုမ္ပဏီတွေလိုအပ်တဲ့ပစ္စည်းတွေကိုတက်ဆိုင်ရာကုမ္ပဏီတွေကနေဦးစားပေးဖြည့်ဆည်းပေးရမှာဖြစ်ပါတယ်အမေရိကန်ရဲ့ဘေးကင်းလုံခြုံမှုပိုင်းစံချိန်တူတဲ့နိုင်ငံသားကနှုတ်မှုတွေကိုခီးသည်တဲ့ကုန်တင်လျင်တွေသုံးပြီးတင်သွင်းဖို့အတွက်လဲကာကွယ်ရေးဌာနကိုသမ္မတကခွင့်ပြုခဲ့ပါတယ်။ Airport Nutrition ကလေးနှုတ်မှုဆက်ယုံကထုတ်လုပ်တဲ့နှုတ်မှုတွေအန္တရာယ်မကင်းဘူးလို့ဆိုပြီးတော့ February လတည်းကဆိုင်တွေကနှုတ်မှုတွေပြန်သိမ်းပြီးတော့ဆက်ယုံကိုလည်းပိတ်ထားခဲ့ပါတယ်။အခုလိုနှုတ်မှုထုတ်လုပ်မှုထိခိုက်ခဲ့တယ်လို့နိုင်ငံတွေကတခြားနှုတ်မှုထုတ်လုပ်တဲ့ကုမ္ပဏီတွေရဲ့ဖြန့်ဖြူးရေးဘိုင်းမှလည်းထိခိုက်ကြမ်းကြာမှုတွေရှိနေတာကြောင့်နိုင်ငံတဝန်းမှာနှုတ်မှုပြတ်လတ်တဲ့ပြဿနာကြီးမားနေတာဖြစ်ပါတယ်။မစ်ရှိဂန်ပြည်နယ်မှာရှိတဲ့ Airport ကလေးနှုတ်မှုဆက်ရုံကိုပြန်လည်လည်ပတ်ဖို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေနဲ့သဘောတူညီမှုရထားပြီလို့ကုမ္ပဏီကတင်းနာနေကပြောပါတယ်။သမ္မတဘိုင်ဒန်ပုံထုံးလေးကထုတ်ပြန်တဲ့ဥပဒေဟာအမေရိကန်မှာကာကွယ်ရေးဆိုင်ရာအရေးပေါ်အခြေအနေဖြစ်လာခဲ့ရင်လုပ်ငန်းတွေအနေနဲ့လိုအပ်တဲ့ပစ္စည်းတွေဝန်ဆောင်မှုတွေကိုဦးစားပေးထုတ်လုပ်ဖို့ပြဋ္ဌာန်းတဲ့ဥပဒေဖြစ်ပါတယ်။ကနေဒါနိုင်ငံကနေမကြာခင်ကမှပြန်လာတဲ့အမျိုးသားတဦးမှကြောက်ရွံ့တာတစ်မျိုးဖြစ်တဲ့ Monkey Pox Virus ပိုးကူးစက်နေတယ်လို့အမေရိကန်ပြည်ထောင်စု Massachusetts ပြည်နယ်ကျန်းမာရေးဌာနကပုံထုံးလေးကအတည်ပြုပါတယ်။သူကူးစက်တဲ့ virus ပိုးဟာ monkey pox ဖြစ်တယ်ဆိုတာကို American ယောဂကာကွယ်ထိန်းချုပ်ရေးဌာန CDC ကလည်းဓာတ်ခွဲအတည်ပြုပါတယ်။ CDC နဲ့ပူးပေါင်းပြီးအဲ့ဒီသူဘယ်သူတွေနဲ့ထိတွေ့ခဲ့တယ်လဲဆိုတာခြေရခံလိုက်နေတယ်လို့ပြည်내ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။သူကူးစက်မှုကအများပြည်သူအတွက်အန္တရာယ်မရှိသလိုဆေးရုံတက်ကူးသနေသူရဲ့အခြေအနေကောင်းတယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်း Britain, Portugal နဲ့ Spain နိုင်ငံတို့မှာ Monkey Pox ကူးစက်နေတယ်ဆိုတဲ့သတင်းတွေအရအခြေရကောက်နေတယ်လို့ CDC ကပြောပါတယ်။ Monkey Pox Virus ပိုးဟာလူအချင်းချင်းလွယ်လွယ်မကူးစက်နိုင်ပေမဲ့ခန္ဓာကိုယ်ကထွက်တဲ့အရေတွေ Monkey Pox အနာနဲ့ထိတွေ့တဲ့ပစ္စည်းတွေကနေတဆင့်ကူးနိုင်တယ်လို့ Massachusetts ပြည်နယ်ကျန်းမာရေးဌာနကပြောပါတယ်။အခုချိန်ထိတော့ကနေဒါမှာ Monkey Pox ရောဂါကူးစက်သူမရှိဘူးလို့ကနေဒါကျန်းမာရေးဌာနကပုံထုံးလေးကကြေညာချက်ထုတ်ပြန်ပါတယ်။
အန်တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ပြင်စနစ်တကျမှာလိုင်းလက်မီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့စက်တာရင်းညထိတ်တန်းရောက်သတင်းတွေကိုကျွန်တော်ဝင်းမဲဆက်ပြောပြနေပါတယ်American သမ္မတရဲ့ဒီနေ့စတဲ့အာရှခီးစဉ်ထဲမှာမဟာမိတ်တွေနဲ့ပူအားဖြည့်ပြီးတရုတ်ကိုအဓိကသတင်းစကားပါဖို့ရှိနေပါတယ်။သမ္မတဂျိုးဘိုင်ဒန်အနေနဲ့တောင်ကိုရီးယားနဲ့ဂျပန်ကို6ရက်ခီးစတင်လိုက်ရမှာယူကရိန်းစစ်မှာရုရှားအင်အားကုန်ခန်းလာတာကိုပြပြီးတရုတ်ကလည်းထိုင်ဝမ်နဲ့တောင်တရုတ်ပင်လယ်မှာအလားတူမဖြစ်စေဖို့သတိပေးနိုင်တယ်လို့ American အရာရှိတွေကဆိုပါတယ်။သမ္မတဘိုင်ဒန်ရဲ့အမျိုးသားလုံခြုံရေးအကြံပေးအရာရှိ Jake Sullivan ကအခုအာရှခီးစဉ်ထဲသမ္မတအနေနဲ့ရုရှားကျူကျော်စစ်ဆန့်ကျင်လွတ်လပ်တဲ့ကမ္ဘာကြီးကိုချက်ချင်းဥဆောင်ပေးနိုင်ခဲ့တယ်လို့အာရှမှာလည်းအလားတူလှုပ်ပြပေးနိုင်တာကိုပြမှာပါလို့ဆိုလိုက်ပါတယ်။သမ္မတဘိုင်ဒန်အနေနဲ့တောင်ကိုရီးယားသမ္မတတဲ့ယွန်ဆော့ဂီယိုနဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကာရှီဒါနဲ့တွေ့ပြီးမဟာမိတ်ဆက်ဆံရေးပိုနဲ့ဆိုင်အောင်တုံးမြင့်ကအင်ဒိုပစိဖိတ်ဒေသအတွင်းအင်အားပြချင်းချောက်နေတဲ့တရုတ်ကိုထိန်းနိုင်ဖို့ရှိတယ်လို့သုံးသပ်မှုတွေလည်းရှိနေပါတယ်။ဂျပန်ကိုရောက်ချိန်မှာလည်းသမ္မတဘိုင်ဒန်အနေနဲ့ QUAD Quad လို့တူောက်ခေါ်တဲ့Indo-Pacific မဟာပြူဟာမဟာမိတ်ဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ Australia, India နဲ့ Japan ခေါင်းဆောင်တွေနဲ့ပါတပါတဲ့ဆက်ဆံရေးပိုခိုင်မအောင်ဆွေးနွေးဖို့လည်းရှိနေပါတယ်ခင်ဗျ။ IGP လို့တို့ကခေါ်တဲ့ပြည်တွင်းရွှေ့ပြောင်းဒုက္ခတွေတကဘာလုံးမှာတန်း60နီးပါးစံချိန်တင်သွားခဲ့တယ်လို့စောင့်ကြည့်ရေးအဖွဲ့တစ်ခုကဆိုလိုက်ပါတယ်။အရင်တစ်နှစ်တုန်းကတော့ကမ္ဘာ IGP ဒုက္ခတွေဥယျာဉ်ပေါင်း55တန်းရှိခဲ့ရာကနေမနှစ်2021ခုနှစ်အကုန်မှာတော့59.1%အထိရှိလာခဲ့တယ်လို့ITMC လို့တို့ကခေါ်တဲ့ပြည်တွင်းရွှေပြောင်းဒုက္ခတွေစောင့်ကြည့်ရေးဌာနကအစိုးရခန်းစာထုတ်ပြန်လိုက်တာပါအခုလိုစံချိန်တင်မြင့်တက်လာရတဲ့အကြောင်းရင်းကတော့မြန်မာပါဝင်အာဖဂန်နစ္စတန်ကနေအီသီယိုးပီးယားဆီးရီးယားကွန်ဂိုအထိနိုင်ငံတွေမှာပြင်းထန်တဲ့စစ်ပွဲတွေနဲ့အကြမ်းဖက်မှုလှိုင်းတဲ့တွေကြောင့်ပါလို့ ITMC နှစ်စဉ်အစိုးရခန်းစာမှာဖော်ပြလိုက်ပါတယ်ဒါအပြင်အခုပြည်တွင်းထွက်ပြေးဒုက္ခတွေစီးရင်မှာဒီနှစ်မှဖြစ်လာတဲ့ရုရှားကျူးကျော်စစ်ကြောင့်ယူကရိန်းပြည်တွင်းရွှေပြောင်းဒုက္ခတွေရှစ်သန်းနီးပါးကိုတော့ထည့်မပေါင်းရသေးဘူးလို့နော်ဝေးဒုက္ခသည်ကောင်စီအထွေထွေတွေ့ရမှု ယန်အဂျလန်ကထောက်ပြခဲ့ပါတယ်။ဒါအပြင်မြန်မာအာဖဂန်နစ္စတန်နဲ့ကွန်ဂိုတို့မှလည်းကျန်းဖက်စစ်ပွဲတွေမြင့်တက်လာခဲ့ပြီးသမိုင်းမှာမကြုံစဘူးပြည်တွင်းရှေ့ပြောင်းဒုက္ခတွေရေအတွက်စံချိန်တင်မြင့်တက်သွားခဲ့ရတယ်လို့ IGCM အစိုးရခန်းစာမှာဆက်ပေါ်ပြထားပါတယ်ခင်ဗျ။မြန်မာစစ်ကောင်စီနိုင်ငံရေးဌာနအနေနဲ့မြန်မာနိုင်ငံမှာရှိတဲ့မလေးရှားတန်ယုံကြီးကဲကိုခေါ်ယူတွေ့ဆုံပြီးမလေးရှားနိုင်ငံရေးဝန်ကြီးကNUG ကြားကာလမြို့သားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံခဲ့တာကိုခေါ်ယူကန့်ကွက်ခဲ့တယ်လို့မြန်မာစစ်ကောင်စီကပြောပါတယ်။ပြီးခဲ့တဲ့ American ASEAN ထိပ်သီးဆွေးနွေးပွဲမှာမြန်မာစစ်ကောင်စီကိုကိုစားပြုသူတယောက်ခွင့်မရတဲ့အချိန်မှာမလေးရှားနိုင်ငံခြားရေးဝန်ကြီးက NUG နိုင်ငံခြားရေးဝန်ကြီးကိုအစည်းအဝေးအပြင်ပန်းမှာလက်ခံတွေ့ဆုံခဲ့တာပါ။တစ်ချိန်တည်းမှာတော့နိုင်ငံတချို့ကမြန်မာနိုင်ငံမှာရှိတဲ့သူတို့အံစင်တန်းကိုရှော့ချတတ်မှတ်လိုက်တဲ့ပုံမှာတော့မြန်မာစစ်ကောင်စီဘက်က ASEAN ရှေ့တောင်အရှာနိုင်ငံတချို့ဟာမြန်မာနိုင်ငံနဲ့တန်တမာရေးဆက်ဆက်မှုလျှော့ချခြင်းတဲ့သဘောမျိုးလှုပ်ဆောင်နေတာတွေ့နေရပြီးမြန်မာနိုင်ငံဘက်ကတော့ရည်တည်ချက်ပြောင်းလဲမှာမဟုတ်တဲ့အကြောင်းဒီနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောခဲ့ပါတယ်။မြန်မာနိုင်ငံကကြားကာလမြို့သားညီညွတ်ရေးအစိုးရ NUG ကိုရွေးချယ်တင်မြှောက်ခံထားတဲ့အစိုးရအဖွဲ့အဖြစ်ထိထွေဆက်ဆံဖို့အရေးကြီးတဲ့အကြောင်းမလေးရှားနိုင်ငံရဲ့ဝန်ကြီးစိုက်ဖူဒင်အဗ်ဒူလာကပြောဆိုထားပါတယ်ခင်ဗျ။မြောက်ကိုရီးယားမှာတော့ကိုဗစ်သန္ဓေရရှိထားတဲ့ကူးစက်မှုတဟုန်တိုးတက်လာပေမဲ့နိုင်ငံတကာအကူအညီမယူဘဲပြည်တွင်းအကန့်အသတ်နဲ့ရုန်းကန်နေကြပါတယ်။မြောက်ကိုရီးယားနိုင်ငံတဝန်ကိုဗစ် -19 လို့ယူဆရတဲ့ကူးစက်မှုအကြီးအကျယ်ဖြစ်နေပေမဲ့အစိုးရကတော့ကိုဗစ်တက်ဖြတ်ရေးနိုင်ငံတကာအကူအညီအားလုံးနီးပါးပယ်ချမဲ့ပုံရှိနေသေးတယ်လို့ကြေညာသူတွေကဆိုပါတယ်။မနေ့ဗိုလ်တော်နေ့ထိမြောက်ကိုရီးယားမှာအခုလိုဖျားနာနေသူပေါင်း2,000နီးပါးနဲ့သေဆုံးသူပေါင်း60ကျော်လာပြီလို့ဆိုရပိုင်း KCN နဲ့သတင်းဌာနကကြေညာထားပါတယ်။အခုလိုကိုဗစ်သန္ဓေရရှိသူတွေအဖြစ်သတ်မှတ်ထားရတာကကိုဗစ်ဆေးစစ်မှုကြေကြေပြန့်ပြန့်မလုပ်နိုင်သေးတာကြောင့်လို့ကြွန့်ကျင်သူတွေကဆိုပါတယ်။ဒါအပြင်နိုင်ငံလူဦးရေ26သန်းဝန်းကျင်ကိုလည်းကိုဗစ်ကာကွယ်ဆေးမထိုးပေးနိုင်သေးပါဘူး။တရုတ်နိုင်ငံမှာကိုဗစ်မျိုးကွဲသစ်ကူးစက်မှုမြင့်လာပြီးနောက်ပိုင်းအိန္ဒိယမြောက်ကိုရီးယားမှာလည်းပြီးခဲ့တဲ့ဧပြီလနှောင်းပိုင်းကစကူးစက်မှုတွေ့ရှိခဲ့ပြီးပြီးခဲ့တဲ့သတင်းပတ်မှာတော့နိုင်ငံတဝန်းကူးစက်မှုတွေပုံမပြန့်နှံ့လာတယ်လို့အာဏာပိုင်တွေကထုတ်ပြောထားပါတယ်ခင်ဗျ။
ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ပြပေးကြပါမယ်။အရင်ဆုံးတော့မနေ့ဖြန်မှာစတင်တော့မယ့်ငြိမ်းချမ်းရေးဆွေးနွေးပွဲသတင်းနဲ့တင်ဆက်ပေးကြပါမယ်။ဒီလ20ရက်နေ့မှာစစ်ကောင်စီဥက္ကဋ္ဌနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေစတင်မယ်လို့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရကသတင်းထုတ်ပြန်ပါတယ်။ MCA အပြည့်ရလက်မှတ်ထိုးအဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPSD နဲ့ဆွေးနွေးဖို့ကိုတော့ညှိနှိုင်းနေစေဖြစ်ကြောင်းနဲ့စစ်ကောင်စီဘက်ကရလက်တစ်ခုထွက်ပေါ်လာတဲ့အထိဆွေးနွေးသွားမယ်လို့ပြောဆိုထားပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုသားညွန့်ဦးပြောပြပေးပါမယ်။
စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုညီညာရေးဆွေးနွေးဖို့ဖိတ်ခေါ်တဲ့နေရာမှာလက်နက်ကိုင်အဖွဲ့10ဖွဲ့တက်ရောက်ဖို့အကြောင်းပြန်ထားပါတယ်။ဒီညီညာရေးဆွေးနွေးပွဲတွေကိုတော့ဒီမေလ20အခုတောက်ကြနေမှာစတင်မှာဖြစ်တဲ့ကြောင်းစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
်။နိုင်ငံတော်အကြီးအကဲနဲ့ပြင် EO တဖွဲ့ချင်းစီနဲ့တွေ့ဆုံမှာဖြစ်တယ်လို့ PPSD ဥဆောင်မှုအဖွဲ့အားလည်းတွေ့ဆုံဆွေးနွေးခွင့်ရရေးဆောင်ရွက်ပေးနိုင်ရန် PPSDဦးဆောင်အဖွဲ့မှညှိနှိုင်းရေးကော်မတီကိုစတဆောင်းပြီးပို့လာတာရှိပါတယ်။ဒါနဲ့ပတ်သက်ပြီးကျွန်တော်တို့ညှိနှိုင်းရေးကော်မတီကလည်း EAO တဖွဲ့ချင်းစီရဲ့လိုလားချက်သဘောတရားတူညီမှုတွေဒါမရှိတာကြောင့်မလို့ကျွန်တော်တို့နိုင်ငံတော်အကြီးအကဲအနေဖြင့် EAO တဖွဲ့ချင်းစီကိုဒါတွေ့ဆုံသွားမှာဖြစ်ကြောင်းနဲ့တရားဝင်တွေ့ဆုံဆွေးနွေးလိုပါကညှိနှိုင်းရေးကော်မတီနဲ့ PPSD ဦးဆောင်မှုအဖွဲ့တို့တွေ့ဆုံနိုင်ပါတယ်လို့ပြန်ကြားထားပြီးဖြစ်ပါတယ်။ဒီတွေ့ဆုံဆွေးမှုတွေမှာကအစောဆုံးဒီလ20ရက်နေ့မနေ့ဖြန်မှာစတင်တွေ့ဆုံမှာဖြစ်ပါတယ
်။မနေ့ဖြန်မှာစတင်မဲ့ဒီညီငယ်ဆွေးနွေးပွဲမှာစစ်ကောင်စီဘက်ကရည်မှန်းထားတဲ့အဓိကဆွေးနွေးသွားမယ့်အချက်တွေနဲ့ပတ်သက်လို့ဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုဆက်ပြောပြပါတယ
်။နံပါတ်1ကတော့ဒီ EU အဖွဲ့များရဲ့လူဝင်ဆန္ဒတွေ။အဲ့ဒီလူဝင်ဆန္ဒတွေထဲမှာကျွန်တော်တို့ဒါနိုင်ငံတော်အစိုးရရဲ့လူလားချက်တွေ။နံပါတ်3ကတော့အဲ့ဒီနှစ်ခုရဲ့ဂျားထဲမှာသူတို့ရဲ့လူဝင်ဆန္ဒနဲ့နိုင်ငံတော်အစိုးရရဲ့ဒါလူလားချက်တွေရဲ့ဂျားထဲမှာဒါလက်ရှိလှုပ်ဆောင်ပေးနိုင်တဲ့ဟာတွေလက်ရှိလှုပ်ဆောင်ပေးနိုင်တဲ့ဟာတွေအပြီးရင်တော့ကျွန်တော်တို့နောက်အနာဂတ်မှာမှလှုပ်ဆောင်ပေးနိုင်မယ့်ဟာတွေ
တောက်ကြနေမှာတော့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းနဲ့စတင်ဆွေးနွေးမှာဖြစ်ပြီးတော့ RCSS ကိုယ်စားလှယ်ဖွဲ့ကိုဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်ဆက်ကိုယ်တိုင်ဦးဆောင်တက်ရောက်မှာဖြစ်ပါတယ်လက်ရှိကျင်းပမဲ့ဆွေးနွေးပွဲတွေမှာ SCA လက်မှတ်ထိုးအဖွဲ့ရဲ့ညီညာရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPST ကပါဝင်ဝင်မရပေမဲ့ PPST ကချမှတ်ထားတဲ့မူတွေကိုတော့တဖွဲ့ချင်းကဆွေးနွေးသွားဖို့ရှိတဲ့ကြောင်း PPST ဦးဆောင်ဖွဲ့ဝင်ဘူမူကြီးခွန်ဦးကပြောပါတယ
်အခုဗိုလ်ချုပ်ရေးဆက်လုပ်ဖွဲ့ကတော့ကျွန်တော်နဲ့ဟိုတိုင်ပင်ပြီးတော့တော့သွားတာတော့မဟုတ်ဘူးဒီချာသူ့စီစဉ်နဲ့သူသွားတယ်ဆိုတော့ကျွန်တော်တို့ဘာမှမပြောလိုက်ရဘူးဒီလိုလည်းပဲကျွန်တော်တို့ဒီ၆ဖွဲ့ကတော့ဂျာမန်၆ဖွဲ့ကတော့အတန်တန်ပင်ပင်နဲ့နော်ကိုကြောင်းနဲ့ကိုပြောမင်္ဂလာကိစ္စလည်းပြောပါကွာ PPST ရဲ့ position ကိုလည်းပြောတယ်ဆိုတော့ဒီလိုတော့ကျွန်တော်ညှိကြပ
ါ PPST ကအခြေခံမူ3ချက်နိုင်ငံရေးလုပ်ငန်းစဉ်9ချက်နဲ့လမ်းပြမြေပုံ10ချက်ပေါ်မှာအခြေခံဆွေးနွေးဖို့ဆုံးဖြတ်ထားပါတယ် PPST ရဲ့အခြေခံမူ3ချက်တည်းမှာနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့သက်ဆိုင်ရာအရေးပါတဲ့အဖွဲ့အစည်းတွေအလုံးပါဝင်ဖို့နဲ့အရက်သားတွေရဲ့လူမျိုးရေးကာကွယ်ရေးတွေကိုလှုပ်ဆောင်ပေးဖို့ဆိုတာပါပါတယ်တဖွဲ့ချင်းစီရဲ့နေမြေအခြေအနေလုပ်ငန်းစဉ်တွေဆွေးနွေးရမှာချောမွေ့လွယ်ကူနိုင်ပေမဲ့တနင်္ဂနွေအချိန်ကြီးထက်သွင်းဆွေးနွေးရင်တော့အချိန်ယူရနိုင်တယ်လို့ဘုံမူကြီးခွန်ဦးကသုံးသပ်ပါတယ်။ညီညာရေးဆွေးနွေးပွဲတွေကတော့ဒီလကုန်ပိုင်းအထိအဖွဲ့လိုက်ဆွေးနွေးမှာဖြစ်တယ်လို့နောက်လာတွေမှာလည်းဆက်လက်ဆွေးနွေးသွားဖို့ရှိတယ်လို့သိရပါတယ်။ SCA လက်မှတ်ထိုးခုနှစ်ဖွဲ့က RCSS SSA ရှမ်းနောက် KN ဖွဲ့တွေဖြစ်တဲ့ DGBA, KNU, KNLA, PC, PNLU, PO, MNSP, MON, ALP, Yakai, LDU, LAHU နဲ့လက်မှတ်ရေးထိုးမှထားတဲ့အဖွဲ့၃ဖွဲ့က UWSC ဝရဲ့နောက် NDAA Myla SSPP SSC Shan စတဲ့အဖွဲ့တွေကတယောက်မှဖြစ်ပါတယ်ကချင် KIO KN KNU KND KNPP ချင်း CNF နဲ့ကျောင်းသားတက်မတော် EBSDF အဖွဲ့တွေကတော့တယောက်မှမဟုတ်တဲ့အကြောင်းစာထုတ်ပြန်ထားပြီးတော့တောင်းပလောင် PSLF ကိုကန် MNDAA ရခိုင် EA အဖွဲ့တွေကတော့ညီငယ်ဆွေးနွေးပွဲတွေကိုစောင့်ကြည့်လေ့လာနေဆဲရှိတဲ့အကြောင်းသတင်းမီဒီယာတွေကိုတုံ့ပြန်ပြောဆိုထားပါတယ်စစ်ကောင်စီနဲ့စီးပရိခါတွေဖြစ်နေတဲ့တိုင်းဒေသလက်နက်ကင်တွေနောက်ဆက်နာသိမ်းပြီးတဲ့နောက်ဖွဲ့စည်းလာတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေဒီလိုမျိုးဆွေးနွေးပွဲတွေမှာမပါဝင်နိုင်တော့မြန်မာနိုင်ငံရဲ့ညီငယ်လူငန်းစဉ်ဟာမအောင်မြင်နိုင်ဘူးလို့တုံ့တက်မှုတွေလည်းရှိထားပါတယ်။ဒီကနေ့မနေ့ပိုင်းကတော့တပ်မတော်ထောက်ခံသူတွေဘက်ကညီငယ်ဆွေးနွေးပွဲတွေကိုကျူးစွရဲထောက်ခံပွဲကိုရန်ကုန်မြို့ဒီမဟာဗန္ဓုလပန်းရံမှာကျင်းပခဲ့တယ်လို့ပြီးခဲ့တဲ့ရက်တွေကလည်းနေပြည်တော်မှာကျင်းပခဲ့ကြပါတယ်ခင်ဗျာ။
မနက်ဖြန်မှာစတင်တော့မယ့်ညဉ့်ညံရေးဆွေးနွေးပွဲသတင်းကိုသားညူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဆီယာနာသိန်းထားတဲ့မြန်မာနိုင်ငံအပေါ်မှာအနောက်နိုင်ငံတန်ယုံတချို့ရဲ့တန်အဆင့်လျှော့ချမှုနဲ့ဆိုင်တဲ့သတင်းကိုတင်ဆက်ပေးကြပါတယ်စစ်ကောင်စီကိုတန်အမတ်ခန့်အပ်လွှာပေးအပ်ပြီးတော့အာနာသိန်းစစ်ကောင်စီရဲ့တရားဝင်မှုမပြုနိုင်အောင်အနောက်နိုင်ငံတန်ယုံတချို့ကတန်အမတ်အဆင့်လျှော့ချမှုတွေရှိလာပေမဲ့စစ်ကောင်စီဘက်ကတော့တန်တမန်ပုံမှန်ဆက်ဆံရေးဆက်ပြီးတော့ထားရှိမယ်လို့ပြောဆိုပါတယ်မြန်မာစစ်ကောင်စီအနေနဲ့ရှိပြီးနိုင်ငံကြားရေးမူဝါဒအတိုင်းဆက်ရက်တည်မယ်ဆိုပြီးတုံ့ပြန်ထားတာပါဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းအလိမ္မာပြောပြပေးပါရှင
်မြမစစ်ကောင်စီအကြီးအကဲထံတပ်အမတ်ကြီးခန့်အပ်လွှာပေးပြီးတပ်အမတ်ပြုမှုကိုရှောင်ရှားတဲ့သဘောနဲ့အနောက်နိုင်ငံတချို့ကတပ်အကြီးအကဲတစ်စီလွတ်တဲ့အခါမှာတပ်အဆင့်ကိုလျှော့ချလာတာပါလက်တတော်အားဖြင့် Israel, Britain, Australia နိုင်ငံတွေကတရားဝင်ထုတ်ပြန်တာမျိုးမဟုတ်ပေမဲ့တပ်အဆင့်တွေလျှော့ချထားတာတွေ့ရပါတယ်မြန်မာစစ်ကောင်စီဘက်ကတော့ဒီပေါ်မှာမူလနိုင်ငံသားရဲ့မူဝါဒအတိုင်းဆက်ရက်တည်သွားမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကမေလ19ရက်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်
။ဒီနိုင်ငံတကာတန်တမာရေးရမှာဒီမြန်မာနိုင်ငံအနေပေါ်ကြတန်ယုံတယုံမှာရုံသိမ်းသွားတာမရှိသေးဘူး။ဒါလေးလည်းကျွန်တော်တို့ကဒါပြန်ကြည့်ရမှာဖြစ်ပါတယ်။ခုနပြောလို့ဒါတန်တမာအဆင့်လျှော့ချတယ်ပဲပြောပြောတန်တမာအဆင့်မလျှော့ချဘူးပဲပြောပြောကျွန်တော်တို့ပွင့်ပွင့်လင်းလင်းပြောရရင်တော့ကိစ္စတွေဒီသူတို့နိုင်ငံတွေရဲ့သဘောထားပဲဖြစ်တယ်။အဲသူတို့နိုင်ငံရဲ့သဘောထားဖြစ်တယ်။ကျွန်တော်တို့နိုင်ငံအနေနဲ့ကတော့ဒီနိုင်ငံသားရေးမူဝါဒနဲ့အညီကျွန်တော်တို့ဆောင်ရွက်သွားမယ်။ပြီးရင်အမျိုးသားအကျိုးစီးပွားဥပမာကြည့်ပြီးတော့ကြာတုံ့ပြန်တင်တာတွေကိုကျွန်တော်တို့တုံ့ပြန်သွားမယ်လို့လည်းပြောကြားလိုပါတယ
်။ဗြိတိန်နိုင်ငံသားရေးဌာနကတန်အစင်လျှော့ချတယ်လို့တရားဝင်ထုတ်ပြန်တာမျိုးမရှိပေမဲ့2021ခုနှစ်မှာတမတ်ကြီးဖြစ်ခန့်ခံရသူ Mr. Pete Valls ကိုတန်ယုံတာဝန်ခံအဆင့်အဖြစ်နဲ့ဗြိတိန်နိုင်ငံသားရေးဌာန website တွေမှာဖော်ပြထားပါတယ်။သူ့ကိုမြန်မာဘက်ကပြည်ဝင်ခွင့်မပေးသေးပါဘူး။ဒါဟာလုံထုံးလုံနီးသဘောဖြစ်တယ်လို့စစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးချိုင်အေးကပြောပါတယ်။ဟုတ
်ကဲ့ပါ။ဒါက UK တမတ်နဲ့ပတ်သက်ပြီးတော့ပေါ့နော်။သူကဒီဘက်မှာခန့်ရလွာကိုသူကနေပြီးတော့ပေးဖို့သူကနေပြီးတော့ညှင်းဆိုတဲ့အတွက်သူ့ကိုကျွန်တော်တို့ကနေပြီးတော့သူ့နိုင်ငံမှာပဲပြန်ဖို့ဆိုပြီးတော့ပြန်ဆောင်ဖို့ဆိုပြီးတော့ဒါတန်တမန်ရဲ့ဟိုကျင့်ဝတ်လုံထုံးလုံးကြီးရဆိုလို့ရှင်ဒါခန့်ရလွာပေးဖို့ရည်ရွယ်ပြီးတော့လာတာဒီဘက်ကလည်းဒါကိုလက်ခံထားတဲ့အမှတရားကိုပြက်ကွက်တဲ့အတွက် ဒီလိုကျွန်တော်တို့ဘက်ကနေပြီးတော့ဒါလုံထုံးလုံးနေတဲ့အညီပဲသူ့ကိုကျွန်တော်တို့ဟိုသူ့နိုင်ငံမှာပဲပြန်ဆောင်ဖို့အဲ့ဒီအချိန်ကြတော့မှသူကဒါမှတာယုံရာယီတာဝန်ခံအနေနဲ့ပြန်ပြီးတော့ဟိုထားကျင်တယ်ဆိုတော့ဒီဟာဆိုတော့ဒီဟာတော့ကျွန်တော်တို့ကလုံထုံးလုံးနေတဲ့အရာလဲဒါကိုလက်ခံလို့မရတဲ့အတွက်အဲကျွန်တော်တို့ကတာယုံရာယီတာဝန်ခံဆိုရင်တော့နောက်အစ်စ်ပဲကျွန်တော်လက်ခံမယ်ဆိုပြီးတော့ကျွန်တော်တို့ကဆုံးဖြတ်ပြီးဆောင်ရွက်ထားတာဖြစ်ပါတယ်
ဗြိတိန်တပ်အမတ်ဟာသူ့ရဲ့တပ်အမတ်ခန့်အပ်လွာကိုစစ်ကောင်စီကိုမပေးအပ်ပဲပြည်ပကိုထွက်ခွာပြီးမှပြည်တွင်းကိုပြန်လည်ဝင်ရောက်တဲ့အခါတန်ယုံယာယီတာဝန်ခံအဖြစ်ပြန်ဝင်ဖို့လုပ်တာဖြစ်တယ်လို့စစ်ကောင်စီပြန်ကြားရေးအဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။မကြာသေးခင်ကလည်းအော်စတြေးလျနိုင်ငံဘက်ကလည်းအခုလိုပဲတပ်အမတ်နေရာကနေတဆင့်လျှော့ချကတန်ယုံယာယီတာဝန်ခံအဆင့်ကိုပဲထားဖို့အကြောင်းကြားလာတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကဦးချန့်အေးကအတည်ပြုပါတယ်။
ဩစတြေးလျနဲ့ပတ်သက်ပြီးတော့လေသူ့တာမကြီးအားဒီမှာတာဝန်ထမ်းဆောင်တဲ့ကာလပြီးတဲ့အတွက်ပြန်ပြီးလက်ပြန်သွားပြီးတဲ့အခါမှာဒီတာမကြီးနေရာကိုတာဝန်ရတာဝန်ခံနဲ့ပဲအစားထိုးခန့်နေဆိုပြီးတော့ဆောင်ရွက်ခဲ့တယ်အဲ့ဒါနဲ့ကြောင်းမို့လဲကျွန်တော်တို့ဘက်ကလည်းတန်တမန်ကျင့်ဝတ်လုံထုံးလုံကြီးရဆိုတာအပြန်အလှန်တုံ့ပြန်တဲ့အနေနဲ့ကျွန်တော်တို့ဘက်ကလည်းဒီတာဝန်ရတာဝန်ခံပဲကျွန်တော်တို့ဟိုထားဖို့ပဲကျွန်တော်ဆောင်ရွက်ထားဖို့ရှိပါတယ်
အခုလိုအနောက်နိုင်ငံတချို့ကတန်အဆင့်လျှော့ချမှုဟာစစ်ကောင်စီအတွက်တန်တမာရေးထိုးနှက်မှုဖြစ်ပေမဲ့လည်းနိုင်ငံခြားတန်ယုံအလုံးပြည်တွင်းမှာပုံမှန်အတိုင်းထားရှိလက်ပတ်နေတာမို့စစ်ကောင်စီအတွက်တန်တမာရေးအကျပ်အတည်းသဘောဖြစ်စရာမရှိဘူးလို့လေ့လာသူတွေသုံးသပ်ကြပါတယ်။1988ခုနှစ်အာဏာသိမ်းပြီးနောက်ရခိုင်စစ်အစိုးရလက်ထက်တုန်းကလည်းအမေရိကန်ပြည်ထောင်စုကအလားတူလို့ပဲမြန်မာနိုင်ငံတွင်တန်အဆင့်လျှော့ချပြီးတန်ယုံယာယီတာဝန်ခံအနေနဲ့မြန်မာစစ်အစိုးရနဲ့ဆက်ဆံခဲ့ပူပါတယ်ရှင်။
ဆီယနာသိမ်းခံထားရတဲ့မြန်မာနိုင်ငံအပေါ်အနောက်နိုင်ငံတန်ယုံတချို့ကတန်အဆင့်လျှော့ချတဲ့သတင်းအလိမ္မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ KNU ပူပေါင်းတပ်ဖွဲ့သိမ်းယူနိုင်ခဲ့တဲ့တေဘောဘိုးစခန်းသိမ်းတိုက်ပွဲရဲ့နောက်ဆက်တွဲသတင်းကိုတင်ပြပေးကြပါတယ်ကရင်ပြည်နယ်မြောက်ဝတီမြို့ရဲ့တောင်ပိုင်းစစ်ကောင်စီတက်ဆွဲထားတဲ့တေဘောဘိုးစခန်းကို KNU ကရင်အမျိုးသားအစည်းအရုံးပူပေါင်းတပ်တွေကမေလ17ရက်နေ့ကသိမ်းယူနိုင်ခဲ့ပါတယ်အဲ့ဒီသိမ်းယူခဲ့တဲ့အချိန်မှာစစ်ကောင်စီဘက်ကတက်ချက်ကြီးအစဉ်တာဝန်ရှိသူအပါအဝင်စစ်သုံးဘက်6ဦးကိုဖမ်းမိခဲ့ပါတယ်။နောက်စစ်လက်နက်အမြောက်များကိုလည်းသိမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်။စစ်ကောင်စီဘက်ကလည်းလေကြောင်းကနေအကြိမ်30လောက်ဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ထိုင်းနယ်စပ်ကနေ VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်
။ကရင်ပြည်နယ်မြဝတီမြို့တောင်ဘက်ကတိဘောဘုံနဲ့ဗလဲတူကျေးရွာအနီးမှာစစ်ကောင်စီတပ်တွေနဲ့ KNL ကရင်အမျိုးသားလွတ်မြောက်ရေးတပ် KNDO ကရင်အမျိုးသားကာကွယ်ရေးတပ်PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့စတဲ့ပူးပေါင်းတပ်တွေဟာမေလ18ရက်နေ့ညကလေးကတိုက်ပွဲတွေပြင်းထန်ခဲ့တာပါနှစ်ပေါင်း30ကျော်ကြာမြန်မာစစ်တပ်ကထိန်းချုပ်ထားတဲ့တေဘောဘိုးစခန်းကိုပူးပေါင်းတပ်ဖွဲ့တွေဘက်ကမေလ18ရက်နေ့မှာတိုက်ခိုက်သိမ်းယူခဲ့ကြပြီးတဲ့နောက်စစ်ကောင်စီဘက်ကလည်းလေကြောင်းကနေတိုက်ခိုက်မှုတွေနဲ့တုံ့ပြန်ခဲ့ပါတယ်မေလ19ရက်နေ့မှာလည်းမနေ့2နာရီကျော်အချိန်လောက်မှာ၄ကီကော်ဘက်မှာဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့သေးတယ်လို့လည်းသိရပါတယ်မနေ့ကဖြစ်တဲ့တေဘောဘိုးစခန်းသိမ်းတိုက်ပွဲအတွင်းစစ်ကောင်စီဘက်ကစစ်သုံးပတ်နေအပြင်လက်နက်ကြီးနဲ့ကြီးစံအမြောက်များသိမ်းဆည်းရမိတယ်ဆိုပြီး KNU ကရင်မျိုးသားအစည်းအရုံးရဲ့နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖရိုစောတော်နီကအခုလိုပြောပါတယ်
။ကျွန်တော်အကြံပြုရတာကစစ်သုံးပတ်တော့6ရက်ခုနှစ်ပဲ။ဟောသူရလူအကြီးဆုံးကတော့တက်တက်ကြီးပါပဲ။လောက်ပါပဲ။ဆက်နေဟာကျတော့ဒီကကြည့်တက်ကြလေးနောက်ပြီးတော့ရေပေါ်အဲ့တော့ပါပဲ။စစ်လက်နက်တော့များတယ်။အဲ့ဒါစီရင်စရာတော့20mm ကစိန်ကြောင်းကတည်းက 60mm တာဝန်ကြီးစိန်ကြောင်းကတည်းကနော်အော် RPG M10 ကတည်းကနော် RPG ပေါ့နော်အဲ့ဒါနောက်ပြီးတော့60mm မှာကွန်မန်ဒိုကတည်းကနော် MG3 စက်လိုက်ကတည်းက MA2 က၄လက် MA3 က၅လက် MA5 pistol ကတည်းကနော်အဲ့ဒါကလည်းလည်းကြီးနေရအဲ့တော့ပဲဟု
တ်ကဲ
့ဒါနဲ့ကျတော့ဘုံကြီးတွေမိုင်းတွေNow
RPG, PG, now, 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 RPG, PG, now,1990ခုနှစ်လောက်က KNU ကလက်လွတ်ခဲ့ရပြီးတဲ့နောက်အခု230ကျော်အကြာမှာပြန်လည်သိမ်းပိုက်နိုင်ခဲ့တာပါဒီစခန်းဟာစစ်ကောင်စီအတွက်ကော KNU အတွက်ပါအရေးပါတဲ့ဗျူဟာကျတဲ့စခန်းတစ်ခုဖြစ်ပါတယ်ဒီစခန်းကိုစစ်ကောင်စီဘက်ကနေပြန်လည်ရယူနိုင်ဖို့အတွက် KNU ကလည်းတညနဲ့တနေ့တိုက်ခိုက်ခဲ့ရတယ်လို့စစ်ကောင်စီဘက်ကလည်းမေလ18ရက်နေ့ကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုအကြိမ်30လောက်လုပ်ခဲ့တယ်လို့လည်းဖတူစောတော်နီကဆိုပါတယ်
အဲ့ဒါရေးပါပါတယ်။နေသားကြောမှာတော့ရှိတဲ့စခန်းကြီးတွေဟာပြောရမယ်ဆိုတော့ပြောရမှာပြောရအရင်ကြီးအရင်ကြီးရဲ့စခန်းတွေသူကလည်းအဲ့ဒီနေရာတွေပဲကြည့်တော့ဟောတာပေါ့နော်။အချင်းကရဒီစခန်းကြီးတွေပဲယူထားတာများတယ်။ဒီစခန်းကိုရောက်ဖို့ရေးဆိုရင်တော့ဟို18ရက်ညပဲကဆက်ဝဲစားကြည့်တာ။ဆက်ရှိရဲ့တမနဲ့လုံးမော်လယ်ပိုင်းမှာပဲတော့နှစ်နိုင်သုံးနိုင်လောက်မှာပဲကြာတာ။အဲ့ဒီမှာထူးခြားတာကျွန်တော်တို့သိရအောင်လာတော့ဟိုတက်ရင်ရောနောက်ပြီးတော့ဥစားတယ်နော်။ဒီဟာရင်ရောတက်တက်အကျဉ်းရော20 30ကြီးရှိတယ်နောက်ဆုံးချင်းရောက်ဆိုကျွန်တော်စိတ်ကကြည့်လိုက်တော့ဟိုဟိုတော့ဘောနော်28ကျင်းလို့ကျွန်တော်တို့စီကိုတင်ပို့လာတယ်အဲ့မှာရင်နဲ့တက်တက်အကျဉ်းပေါ့ဘော
မနေ့ကဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်300နီးပါးထိုင်းဘက်ချမ်းကိုထွက်ပြေးတိမ်းရှောင်ခဲ့ရတယ်လို့တောင်ရင်မြစ်အနီးကိုလည်းအနီးတစ်ဝိုက်ကကျေးရွာတွေကစစ်ဘေးဒုက္ခသည်တွေထွက်ပြေးလာကြပါတယ် KNU တပ်မ6ထိန်းချုပ်ရာဒေသတွေမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဒေသခံတွေတောင်းနေချီပြီးစစ်ဘေးဒုက္ခသည်တွေအဖြစ်ထွက်ပြေးတိမ်းရှောင်နေရတာဟာ9လကျော်ကြာပြီဖြစ်ပါတယ်။တိုင်ရင်သားလက်နက်ကိုင်အဖွဲ့ထိပ်သီးကောင်းဆောင်နေနဲ့သူကိုယ်တိုင်တွေ့ဆုံလို့တယ်ဆိုပြီးစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကကမ်းလှမ်းခဲ့ပေမဲ့ KNU ကရင်မျိုးသားအစည်းအုံကတော့ဒီကမ်းလှမ်းချက်ကိုပယ်ချထားပါတယ်ရှင်။
မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အမေရိကန်သမ္မတဒီကနေ့စတင်မဲ့အာရှခီးစဉ်ဆိုင်ရာသတင်းဆောင်ပါကိုတင်ဆက်ပေးကြပါတယ်အရှေ့တောင်အာရှနိုင်ငံတွေကခေါင်းဆောင်တွေကိုအင်ဖြူတော်မှာလက်ခံတွေ့ဆုံခဲ့ပြီးတဲ့နောက်မှာတော့အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကိုဒီကနေ့စတင်ထွက်ခွာမှာဖြစ်ပါတယ်။Ukraine ကိုရုရှားကနေကျူးကျော်တိုက်ခိုက်တဲ့ကိစ္စအပေါ်အာရုံစိုက်ပြီးတော့လှုပ်ဆောင်နေပေမဲ့သမ္မတဘိုက်ဒန်အစိုးရဟာအာရှပစိဖိတ်ဒေသကအရေးပါတဲ့ဒေသဖြစ်တယ်ဆိုတာကိုဒီခီးစဉ်ကပြသလိုက်တာလည်းဖြစ်ပါတယ်။ဒီကြောင့်အမေရိကန်သမ္မတဂျိုးဘိုက်ဒန်ရဲ့ခီးစဉ်မှာလိုက်ပါသွားတဲ့ VOA သတင်းတောက်ပက်စီဝီဂျာကူဆာဝါရာသတင်းပေးပို့ထားတာကိုကိုစုံဝင်းလိုင်ကတင်ပြပေးထားပါတယ
်။အရှိတောင်အာရှနိုင်ငံတွေကခေါင်းဆောင်တွေနဲ့နေရကြထိပ်သီးဆွေးနွေးပွဲကျင်းပပြီးရပ်ပိုင်းအတွင်းမှာပဲသမ္မတဘိုက်ဒန်ဟာတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကိုတွားရောက်တာဖြစ်ပါတယ်။ယူကရိန်းမှာစစ်ပွဲဖြစ်နေတဲ့ကြားကအာရှတိုက်ကိုအခုလိုတွားရောက်တာကဘိုင်ဒန်အစိုးရအနေနဲ့အာရှပစိဖိတ်ဒေသဟာအရေးပါကြောင်းနဲ့တရုတ်နိုင်ငံဟာမဟာဗျူဟာအရအကြီးမားဆုံးစင်ခေါ်မှုရှိနေတဲ့နိုင်ငံဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်။ဒါဟာပစိဖိတ်နဲ့အတ္တလန္တိတ်သမုဒ္ဒရာကမ်းခြေနိုင်ငံများအကြားမဟာမိတ်အဖြစ်ပူးပေါင်းဆောင်ရွက်နိုင်ခြင်းရဲ့ပြရုပ်ဖြစ်တယ်လို့အမေရိကန်အမျိုးသားလူညွန်ရေးအကြံပေး Jake Sullivan ကပြောပါတယ်။
Biden's unique capacity to actually stitch those
two things. အဲ့ဒီတော့ခုကိုတူပေါင်းချီးပေးလိုက်နိုင်တာဟာသမ္မတဘိုင်ဒန်ရဲ့နိုင်ငံရေးမူဝါဒမှာထူးခြားတဲ့တင်ကြေးတာဖြစ်လာပါလိမ့်မယ်။
မြောက်ကိုရီးယားကတိုက်ချစ်ပစ်ဒုံးကျည်စမ်းသပ်မှုတွေဇက်တိုက်ပြုလုပ်နေတဲ့အချိန်မှာပဲတောင်ကိုရီးယားသမ္မတယွန်ဆုခ်ယိုနဲ့သမ္မတဘိုင်ဒန်တွေ့ဆုံမှာပါသမ္မတဘိုင်ဒန်တောင်ကိုရီးယားမှာရှိနေတဲ့အချိန်မှာပဲမြောက်ကိုရီးယားကဒုံးကျည်စမ်းသပ်ပြစ်လွတ်တာလုပ်နိုင်တယ်လို့တာဝန်ရှိသူတွေကယူဆနေကြပါတယ်ဂျပန်နိုင်ငံမှာတော့ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့တွေ့ဆုံတာအပြင်အိန္ဒိယနဲ့ဩစတြေးလျဝန်ကြီးချုပ်တို့ပါပါဝင်မဲ့ကွက်လေးနိုင်ငံမဟာမိတ်ခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ပါမယ်ထိုင်ဝမ်အရေးကိစ္စမှာပဲဖြစ်ဖြစ်တောင်တရုတ်ပင်လယ်ပြင်အတွင်းကပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းစုတွေကိစ္စမှာပဲဖြစ်ဖြစ်တရုတ်နိုင်ငံကတစ်ဖက်သက်ဆုံးဖြတ်လှုပ်ဆောင်တာမျိုးကိုလက်ခံမှာမဟုတ်ဘူးဆိုတာကိုယူကရိန်းအရေးကိုဥပမာပေးပြီးသမ္မတဘိုင်ဒန်ကဒီခီးစဉ်အတွင်းပြောကြားဖို့ရှိတယ်လို့ Wilson Center ကတရုတ်အမေရိကန်ဆက်ဆံရေးဆိုင်ရာကျွမ်းကျင်သူ Robert Daly ကပြောပါတယ
် The administration wants to make it very clear that there is strong support
အတ္တလန္တိတ်ဘက်မှာယူကရိန်းကိုထောက်ခံအားပေးနေတယ်လို့ပဲအာရှတိုက်အတွင်းမှာလဲထိုင်ဝမ်ကိုပြက်ပြက်သားသားထောက်ခံအားပေးသွားမယ်ဆိုတာသမ္မတဘိုင်ဒန်အစိုးရကပြသခြင်းပုံရပါတယ
်။တောင်ပစိဖိတ်သမုဒ္ဒရာအတွင်းမဟာဗျူဟာမြောက်တဲ့ဆော်လမွန်ကျွန်းမှာတရုတ်တို့ကစစ်အခြေဆိုင်စခန်းတည်ဆောက်ခွင့်ရမယ်။တရုတ်နဲ့ဆော်လမွန်ကျွန်းအကြားကသဘောတူညီချက်အပေါ်ဆွေးနွေးမှုတွေရှိနေတာကြောင့် Quad CEO ဘက်မှဒီကိစ္စကိုထက်သွင်းဆွေးနွေးကြဖို့ရှိတယ်လို့ Lowy Institute ကသုတေသီစူဇာနာပက်တင်ကပြောပါတယ
်။fundamental to Australia's view of its own security
that ဂျပန်နိုင်ငံတစ်ခုက Pacific ဒေသကိုအခြေခံပြီးတော့ Australia ကိုစီးရီးအရချင်းချောက်လာတာမျိုးကိုလက်မခံဘူးဆိုတဲ့အခြေခံမှုကို Australia ကချထားပါတယ
်ဂျပန်နိုင်ငံမှာရှိနေစဉ်အတွင်းသူ့အစိုးရရဲ့အာရှ Pacific ဒေသဆိုင်ရာအဓိကစီးပွားရေး policy တစ်ခုဖြစ်တဲ့အာရှ Pacific စီးပွားရေးအခြေခံမှုပေါင်း MPEF ကိုထုတ်ပြန်မှုရှိပါတယ်ဒါဟာ2016ခုနှစ်မှာသမ္မတဥပမာအစိုးရလှုပ်ဆောင်ခဲ့တဲ့ TPPစီးပွားရေးသဘောတူညီချက်ကိုသမ္မတထရမ့်အစိုးရက2018ခုနှစ်မှာပယ်ဖျက်လိုက်ပြီးတဲ့နောက်တနည်းအားဖြင့်ဒါကိုပြန်အသက်သွင်းဖို့ကြိုးစားလှုပ်ဆောင်ခြင်းလည်းဖြစ်ပါတယ်။ IPEF နဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေထွက်လာခြင်းမရှိသေးပေမဲ့ဒေသတွင်းနိုင်ငံတွေလိုလားနေတဲ့လွတ်လပ်တဲ့ကုန်သွယ်ရေးကိစ္စတော့ဒီ policy ထဲမှာမပါဘူးလို့ဆိုပါတယ်။ RPEF ကိုစိတ်ဝင်စားကြောင်းနိုင်ငံအတော်များများကပြောနေကြပေမဲ့တရုတ်နိုင်ငံကစီးပွားရေးအရလွှမ်းမိုးထားတာကိုအမေရိကန်ကကျော်လွန်စည်းရုံးနိုင်စွာမရှိသေးဘူးလို့လှစ်လာသူတွေကသုံးသပ်ပြောဆိုနေကြပါတယ်ခင်ဗျာ
။ကိုစော်ဝင်းလိုက်ပါရှင်မကြခင်မှာတော့အပတ်စဉ်ခန္ဓာအစီအစဉ်တွေနားဆင်ရဖို့ရှိပါတယ်။
VOA အစီအစဉ်တွေကို Radio Yuven တန်ကြားလို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါလေ။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voe.burmese.news ဖြစ်ပါလေ
။မင်္ဂလာညချမ်းပါတော့ရှင်များရှင် VOA American တန်ရဲ့2022ခုနှစ်မေလ19ရက်ကြာသပတေးနေ့ညရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလှိုင်းဒိုမီတာ31 32နဲ့52တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာအပတ်စဉ်ကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါမယ်။ကရင်လွမြောက်ရေးတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပူးပေါင်းတိုက်ခိုက်တာကိုခံနေရတဲ့စစ်ကောင်စီတပ်ဟာကရင်နယ်ခြားစောင့်တပ်ရဲ့အကူအညီကိုယူနေရပါတယ်။နယ်ခြားစောင့်တပ်ကလည်းသူ့ကိုကြိုးစည်းဝါကိုသာဦးစားပေးနေတာပါ။ဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့တင်ပြထားတာနားဆင်ပါရှင်။
လွန်ခဲ့တဲ့ဧပြီလကဖားပုံခရိုင် KNU တမဟာ9နယ်မြေမှာတိုက်ပွဲ383ကျင်းဖြစ်ပွားလို့စစ်ကောင်စီနဲ့ကရင်နယ်ခြားဆောင်တပ်ဖွဲ့က183ဦးသေဆုံးပြီး89ဦးဒဏ်ရာရရှိပေမဲ့ KNU ဘက်ကတော့3ဦးချဆုံးပြီး16ဦးဒဏ်ရာရရှိကြောင်းမေလ9ရက်နေ့ထုတ် KIC ကရင်သတင်းမှာဖော်ပြပါတယ်မနက်မှာတိုက်ပွဲ359ကျင်းဖြစ်ပွားပြီးစစ်ကောင်စီနဲ့နယ်ခြားဆောင်တပ်ဖွဲ့က138ဦးသေဆုံးတယ်လို့ဆိုပါတယ်ဇန်နဝါရီလကလည်းတိုက်ပွဲ322ကျင်းဖြစ်ပွားလို့စစ်ကောင်စီနဲ့နေကြားဆောင်ဘက်က194ဦးသေဆုံးပြီး201ဦးဒဏ်ရာရတယ်လို့ကရင်သတင်းမှာဖော်ပြပါတယ်ကရင်နေကြားဆောင်တပ်တွေစစ်ကောင်စီတပ်ကိုကူညီနေတာကြာပါပြီအင်အား326ရောက်ရှိတဲ့နေကြားဆောင်တပ်တရင်တရင်မှာစစ်ကောင်စီတပ်သား300ခန့်လုံးပါဝင်ပါတယ်တပီလုံးမှာနယ်ကြားဆောင်တပ်23ခုရှိတယ်လို့ John Buchanan ရဲ့2016ထုတ် Militia in Myanmar ဆိုတဲ့စာတမ်းမှာဖော်ပြပါတယ်ဒီထဲမှာတိုင်ရင်း23ခုကကရင်နယ်ကြားဆောင်တပ်ပါအရင် DKBA အခြေစိုက်တဲ့မြန်ကြီးငူလှိုင်းဘွဲမြဝတီကော့ကရိတ်ကျိုင်းဆယ်ကြီးနဲ့ဖားပွန်ခရိုင်တွေမှာကရင်နယ်ကြားဆောင်တပ်တွေရှိပါတယ်အ ਨੇ ဆုံးအင်အား4000ကျော်ရှိနိုင်ပါတယ
်ပြည်သူ့စစ်မှာတော့ဖအံအခြေဆိုင်ဖရိုအောင်ဆန်းအုပ်စုနဲ့တန်တောင်အခြေဆိုင်တပ်ဖွဲ့အမှတ်46ဆိုတဲ့ကရင်ပြည်သူစစ်နှစ်ခုသာရှိပါတယ်။ဒါကြောင့်မို့စစ်ကောင်စီဟာကရင်နယ်ခြားစောက်တပ်ကိုသာအထူးအားကိုးနေတာတွေ့ရပါတယ်။စစ်ကောင်စီတပ်အကြဆုံးများတဲ့ဖားပွန်ခရိုင်မှာနယ်ခြားစောက်တပ်အင်အား900နီးပါးရှိပြီးနောက်ထပ်300မကြသေးမီကရောက်လာတယ်လို့ KNU တပ်မဟာ9ဗျူဟာမှုပြောတာကိုဖေဖော်ဝါရီလ28ရက်နေ့ထုတ်ကရင်သတင်းမှာဖော်ပြပါတယ်စစ်ကူသွားတဲ့နေကြားဆောက်တပ်ဟာကြေးရွာတွေကိုစီးနှင်ပြီးပေါ်တာဆွဲတာတွေလည်းလုပ်ပါတယ်ရှေ့တန်းကစစ်ကောင်စီရဲ့ထောက်ပို့လမ်းကြောင်းလုံခြုံဖို့နဲ့ကြာဆုံးသွားသူတွေကိုအစာထိုးဖို့အတွက်နေကြားဆောက်တပ်အကူအညီအရေးတကြီးလိုအပ်နေပုံရပါတယ်ကရင်တပ်မဟာ9နယ်မြေကိုချုပ်ကင်ဖို့ရည်ရွယ်ပြီးအင်အား4000လောက်စစ်ကောင်စီကစုစည်းထားတယ်လို့ဆိုပါတယ်
စစ်ကောင်စီအတွက်ကရင်နယ်ခြားဆောင်တပ်တွေအသေးခံနေရတာကိုမချေနှပ်သူလည်းရှိပါလေ။ကရင်တပ်မဟာ1နဲ့9နယ်မြေတထုံနဲ့ဖားပုံမှာတိုက်ပွဲပြင်းထန်ပြီးနယ်ခြားဆောင်တပ်တွေအကြအဆုံးများနေတာကိုလက်မခံနိုင်ဘူးလို့နယ်ခြားဆောင်တပ်တစ်တုံညာနှစ်နှစ်ကတည်ရဲမှုဗိုလ်ချုပ်စောမုတ်တုံကပြောတယ်လို့ဆိုပါတယ်။ဗိုလ်ချုပ်စောမုတ်တုံဟာသူ့ချုပ်ကိုင်းနဲ့လောင်ကစားဝိုင်းနေတဲ့အခြားစီးပွားရေးလုပ်ငန်းတွေမလဲပတ်နိုင်မှာဆိုရင်လည်းအတွက်စစ်ပွဲကိုရက်စဲစီရင်လာလို့ဝေဖန်တူတူလည်းရှိပါတယ်။နေကြဆောင်တွေကိုစစ်ကူပို့ရမှာအစင်မပြေတာတွေလည်းရှိကြောင်းသိရပါတယ်။တရင်အချင်းချင်းစစ်ခင်းနေရတာကိုဘဝေမကြသူတွေလည်းရှိနေပါတယ်
။တရင်အချင်းချင်းမတိုက်ချင်တဲ့နေကြဆောင်တက်တွေရှိနေလို့စိတ်တက်မကြရအောင်ကြီးကြပ်ပေးရတာမျိုးတောင်ရှိတယ်လို့သိရပါတယ်။မြဝတီမှာနေကြဆောင်တက်အများဆုံးရှိပြီးလိုင်းဘွဲကဒုတိယအများဆုံးဖြစ်ပါတယ်။ဖပွန်ခရိုင်ကအနည်းဆုံးဖြစ်ပါတယ်။ KNU မှာတပ်မဟာ9ခုရှိပါတယ်။တပ်မဟာ1ကတထုံခရိုင်၊ တမဟာနှစ်ကတောင်ကူခရိုင်တမဟာသုံးညောင်လေးပင်တမဟာလေးတဝဲခရိုင်တမဟာငါးကဖာပွန်ခေါ်မူထရောခရိုင်တမဟာခြောက်ကကော့ကရစ်ခေါ်ဒူပလာယာခရိုင်နဲ့ခုနှစ်ကဖအံခရိုင်တို့ဖြစ်ကြပါတယ်အထူးတရင်နှရင်လည်းရှိပါတယ်တိုက်ပွဲဝင်မှုအစဉ်သင့်ဖြစ်နေတဲ့ KNU စစ်တီဦးရေဟာအနည်းဆုံး 9,000 ကျော်ရှိနိုင်တယ်လို့ခန့်မှန်းကြပါတယ်ဒါပေမဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေ KNU နဲ့ပူးပေါင်းလာတာမို့အင်အားတိုးပွားလာပွဲရာရှိပါတယ
်လေတပ်ကကူညီပစ်ခတ်ပေးတဲ့အကြာကရင်ပြည်နယ်ကတိုက်ပွဲတွေမှာစစ်ကောင်စီဘက်ကအကြမ်းဆုံးများနေတာဟာနေမြေမကျွမ်းကျင်တာကြောင့်လို့ယူဆတဲ့အတွက်ဒေတာကကရင်နယ်ရန်ဆောင်တွေကိုအတုံးများလာတာဖြစ်ပုံရပါတယ်။ဘာပွန်တထုံကော့ကရိတ်နဲ့တနင်္လာရီဒေတာတွေမှာနယ်ရန်ဆောင်တပ်အများဆုံးပွေရာကြောင်သိရပါတယ်။လူဦးရေ၈သိန်းလောက်ကို KNU ကဩစာညောင်းပြီး၃သိန်းလောက်ကိုထိန်းချုပ်နိုင်တယ်လို့ကရင်ဒေတာမှာ2008ခုနှစ်ကတည်းကကွင်းစင်းလေ့လာခဲ့တဲ့သူတေတီကင်မီယိုလစ်ကဆိုပါတယ်။ကရင်နယ်ရန်ဆောင်တပ်ဟာ DKBA ဘဝကလေးကတပ်မတော်ရဲ့လက်ဝေကံအနေနဲ့စီးပွားရေးအကျိုးအမြတ်ခံစားရပါတယ်။တပ်မတော်ကခွဲဝေပေးတဲ့မေယာကိုလည်းပိုင်ဆိုင်ခွင့်ရပါတယ်။ကရင်နယ်ရန်ဆောင်တပ်ဟာကိုယ်ပိုင်ပြည်ထောင်ခွင့်ကိုမစင်စားတော့ဘဲကိုယ်ပိုင်စီးပွားရေးကိုတော့အာရုံစိုက်နေပုံရပါတယ်။လက်ရှိအခြေအနေဟာကရင်လက်နက်ကင်တွေပူးပေါင်းမှုအခွင့်အခါတင့်ကျင်ဖြစ်တယ်လို့ KNU ဗိုလ်ချုပ်ကြီးဘောကျော်ဟဲကကန့်လန့်တာရှိပေမဲ့ကရင်နယ်ဂျက်ဆောင်တက်ကတော့စစ်ကောင်စီနဲ့ဝေစားမြာစားလုပ်ဖို့သာစိတ်ဝင်စားနေပုံရပါတယ်ခင်ဗျာ
စစ်ကောင်စီတက်တွေကိုပူပေါင်းပြီးတော့ကူညီတိုက်ခိုက်ပေးနေတဲ့ကရင်နယ်ဂျက်ဆောင်တက်တွေအကြောင်းဥအောင်ခင်ကမြမရေးသုံးသက်ချက်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။တိုင်းရင်းဒေသကသတင်းလွှာမတိုင်ခင်မှာတော့အပတ်စဉ်ကျန်းမာရေးခန္ဓာကိုတင်ဆက်ပေးကြပါရစေ။ဒီသတင်းပတ်ရဲ့ကျန်းမာရေးခန္ဓာမှာတော့သွေးလွန်တုပ်ကွေးယောဂါကြောင့်အသက်မဆုံးရှုံးရရေးကိုတင်ပြထားပါရစေ။မြန်မာနိုင်ငံမှာဒီနှစ်ထဲသွေးလွန်တုပ်ကွေးပြင်းထန်နိုင်ခြေရှိနေတဲ့အချိန်မှာအသက်အန္တရာယ်ရှိတဲ့ပြင်းထန်အဆင့်မရောက်ခင်ကြိုတင်ပြီးတော့သတိပြုဖို့အရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးပြောဆိုလိုက်ပါရစေ။အခုလိုမျိုးကြိုပြီးတော့သတိပြုနိုင်မှုဆိုရင်ဘလို့လက္ခဏာတွေကိုစောင့်ကြည့်ဖို့လိုပါလေဘလို့လူမျိုးတွေကိုကြိုတင်ပြီးတော့ဆေးရုံတင်ထားတင်ပါတယ်ဒီအကြောင်းကလေးထူးကုနဲ့ဆေးသက်ကတူတက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှုပါမောက်ခဒေါက်တာစောဝင်းကိုဥဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်ရှင်
โอเคปะปะค่ะดร.ซอเวครับเราတို့မြန်မာနိုင်ငံမှာသွေးလွန်တုပ်ကွေးကဒီနှစ်မှာအဖြစ်များဖို့နဲ့ဒီပြင်းထန်နိုင်ခြေများနေချိန်မှာပြင်းထန်တာတချို့လည်းစတွေ့လာတယ်ပေါ့เนาะအဲ့ဒီအကြောင်းကိုပြည်ရတစ်ခါကပြောပြီးမှာဒီတစ်ခါတော့ဆရာကြီးဒီပြင်းထန်တဲ့အဆင့်ကိုမရောက်ခင်ကြိုသိနိုင်ဖို့နဲ့ဒီလှုပ်တင်တာကိုကြိုပြင်နိုင်ဖို့အဓိကပြောမှာမို့ကြိုသတိပြုရမယ့်လက္ခဏာရှိလားဆရာ
ရှိပါလေရှိပါကျွန်တော်အနေနဲ့တော့ဒီသွေးလွန်တုပ်ကွေးရာသီရောက်လာပြီဆိုရင်တော့အမြဲတမ်းသတိထားစေချင်တယ်ပေါ့နော်မိဘတွေရောဒီကျန်းမာရေးဆောင်ရှောက်မှုပေးတဲ့ဆရာဝန်ဆရာမတွေရောသတိထားစေချင်တယ်ပေါ့နော်ဒါအောင်လို့ကျွန်တော်ကတော့ဒုလန်တုပ်ကွေးအနေအကင်းကာတာဆိုပြီးကြပြလေးတစ်ပုဒ်လောက်ထားတယ်။ဒါရာသီတိုင်းတွင်ဖျားတာလည်းသွေးလွန်တုပ်ကွေးမှတ်စူပရာရာသီတိုင်းမှာဒီဖျားလဲကြီးတယ်မှိန်တယ်မလန်းဆန်းမှုပေါ့နော်။ဘာလဲခဏပဲရှိရှိဖျားလဲကြီးတယ်မစားဘူးမတောက်ဘူးခေါင်းကိုက်တယ်ကလေးကမှိန်တယ်မလန်းမဆန်းရှိတယ်ဆိုရင်ဒါသွေးလွန်တုပ်ကွေးဖြစ်နိုင်တယ်ဆိုတာဒီကမှာတကယ်သွေးလွန်တုပ်ကွေးမှာအရေးကြီးတဲ့လက္ခဏာထောင်ကျောက်ထဲဝင်သွားတတ်တယ်ပေါ့နော်ထောင်ကျောက်ထဲဆိုတာသွေးလန့်တာဖြစ်တယ်သွေးချိန်ကြီးကျသွားတယ်ပေါ့နော်သွေးခန္ဓာကိုယ်ရဲ့သွေးလည်ပတ်မှုစနစ်ထဲမှာရှိတဲ့သွေးရည်ကြီးတွေကသွေးကြောတွေရဲ့အပြင်ထွက်သွားတယ်ဒါသွေးကြောတွေရောင်းရတယ်အဲ့ဒီခါမျိုးကြာရင်သွေးလည်ပတ်မှုမကောင်းတော့ဒါဆိုကလေးကပိုပြီးတော့နှုံးလာတယ်ပိုပြီးတော့မလန်းမဆန်းရှိတယ်ပြိုတယ်အန်နေဤတယ်ပေါ့နော်ငိုတယ်ပေါ့ပြီးရင်မစားဘူးမတောက်ဘူးတယ်အန်နေဘိုင်းတာ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီပြင်းထန်တဲ့ဆင်ဖြစ်ခံနေအခြေအနေမှာရောကြိုသတိပြုတင်တာရှိသေးလားဆရာ
အဲ့လိုဖြစ်ချင်အဖျားအကျပါလေဘော3ရက်က5ရက်လောက်မှာဖျားရရဲ့3ရက်က5ရက်လောက်မှာအများဆုံးဖြစ်တတ်တယ်ပေါ့နော်အဲ့တော့အဖျားအကျသွားတဲ့ခါကျတော့ဒါကလေးကောင်းသွားပြီဆိုပြီးတော့မိဘတွေရောဆရာဝန်ဆရာမတွေရောနည်းနည်းအထင်မှားသွားတတ်တယ်ဒါပေမဲ့ကျွန်တော်တို့ဟိုကြကောင်းလားကြဆူလားခွဲဖို့လိုတော့ကြပြီးကလေးကဆော့နေတယ်ကစားနေတယ်လမ်းဆန်းနေတယ်ဆိုရင်ဒါကြကောင်းပေါ့ဒါတော့အပြားကြပြီးတော့တွေးလန့်တာမရောက်ဘဲနဲ့ဒီပါစီဒီကဗိုင်းရပ်စ်ပိုးဆိုတော့ချိန်တန်ကောင်းသွားတာကိုပြတယ်ပေါ့ဒါပေမဲ့အပြားတော့ကြသွားတယ်ကလေးက ဆော့တာကစားတာမရှိဘူးပို့ပြီးတော့မှိန်သွားတယ်ပို့ပြီးတော့မလန်းဆန်ဘူးဒီချိန်လုံးအိတ်နေတယ်ဘိုင်းနာတယ်တန်တယ်ခြေလက်တွေကတော့နောက်ပိုင်းကျတော့အေးဆက်တာလို့ပါတော့ဘေးခုံလုံးစမ်းမရတာလို့ဖြစ်လာတယ်ပေါ့အဲ့လိုဖြစ်ရင်တော့ဒါသွေးလန်းတာရောက်နေတာကျွန်တော်တို့ကကြောစားပြီးတော့ကြောသေးသွားရတော့မယ်ဟိုမြန်မြန်လေးသွားရတော့မှာအဲ့ဒါကိုလည်းသတိထားမိဖို့ကျွန်တော်ကတော့အဲ့လိုပေါ့နော်အပြားစေမလန်းနေအစင်သတိချက်ဆိုတော့ဒုတိယတစ်ပိုင်းအနေနဲ့ရေးထားပါ
တယ်ဟုတ်ကဲ့ဆရာတခြားရောအခုဒီရေးပေါ်အခြေအနေကိုစသိနိုင်တာရှိသေးလားဆရာ
ကျွန်တော်အနေနဲ့ဟိုစမ်းသပ်မှုတွေဘာတွေလုပ်လို့ရလဲဆိုတော့ဟိုသွေးလန်းတို့ကလို့အတန်တရားဖြစ်ရင်သွေးပေါင်ချိန်တိုင်းမှာတိုင်းပြီးလို့ရှိရင်သွေးပေါင်ချိန်ပေါ်သွေးနဲ့အောက်သွေးကြားမှာတော့5မိနစ်ထားမယ်ပိတ်ထားမယ်ပေါ့နော်ပြီးတော့ပြန်လှုပ်လို့ရှိရင်ပြီးရင်လက်ဖြံမှာဆက်ကလေးတွေအများဆုံးနေရာမှာကြည့်ပါကလစ်မပတ်လည်းမှာဆယ်ဆက်တဲ့ကြော်နေဒါ positive ဖြစ်တယ်ပေါ့နော်သွေးလန်းတို့ကpositive ဖြစ်တယ်ပေါ့သေချာတာဒီယူဆိုင်ပြီးတော့ကြည့်ဖို့လိုနေပြီစေုံတင်တင်မတင်လို့ရှိရင်လည်းနေပြန်ကြည့်ရမယ်ဖြစ်နိုင်လို့ရှိရင်သွေးတွေပါဖောက်စစ်တော့ပေါ့ဗျာဒါကမှသွေးပြူတိုင်းတာရှိတယ်ကျွန်တော်တို့အစ်စ်များတဲ့ဟာပါ blood for cp ပေါ့ဒါမှ full blood count လို့ခေါ်တော့ပေါ့လို့သွေးပြူတွေသွေးနှုတ်တွေယူလိုက်ရင်တော့သွေးပြူကကျကျလာတယ်သွေးဥမှားနောက်ပိုင်းကျတော့ဆက်လိုက်ကျလိုက်လာတယ်ပထမသွေးပြူကရင်ကျနောက်သွေးဥမှားကျလာတယ်ပြီးရင်ပေးပြစ်နှုံးခေါ်တော့ PCB ပေါ့ Pixel ပေါ့လို့ ACD လို့လည်းခေါ်တယ်ဒီ Hematocrit လို့လည်းခေါ်တော့ပေါ့နော်အဲ့ဒါတက်တက်လာတယ်ဆိုရင်ဟိုသွေးရည်ကြီးတွေကအပြင်ကိုထွက်နေတယ်ဆိုတော့ပြတယ်ချော့ရကျင်တယ်လို့စဖြစ်တယ်ဆိုတော့ပြတယ်ပေါ့နော်စဉ်းစားပါ
ဟုတ်ကဲ့ဆရာဒီချက်တွေကတော့ဒီဆေးရုံအကြောင်းပါပဲကျွန်တော်တို့အဓိကလုပ်နိုင်မှာပေါ့နော
်ပေါ့
ဒါပေမဲ့ခုနကအဖျားကျလို့ရှိရင်မလန်းရင်တော့ဆေးရုံအမြန်ပို့ဖို့အရေးကြီးတာပါဆရာနော်
ဟု
တ်နီးဆရာဆေးရုံစီက
ဟုတ်ကဲ့
ဟုတ်ကဲ့ဆရာ
ခုနကတော့ကျွန်တော်ပြောတဲ့ဟာတွေကတော့သွေးလွန်တကွေးဖြစ်နိုင်ခြေရှိတာပေါ့နော်နောက်တစ်ခါတော့အန္တရာယ်လက္ခဏာဆိုတာရှိပါတယ်ဥပမာသွေးလွန်တကွေးလို့သတ်မှတ်ထားတဲ့ကလေးတယောက်မှာနှာခေါင်းလေးရှန်နေပေါ့ကော်ဖီနှစ်ယောက်အောင်နေပေါ့မျူကိုဆယ်ဘလီဒင်းလို့ခေါ်တာပေါ့နော်အဲ့ဒါရှိပြီဆိုလဲဒါအန္တရာယ်လက္ခဏာဆေးရုံတင်ထားရမယ်နောက်ဇက်တိုက်အန္တရာယ်ပေါ့နောက်တစ်ခါအန္တရာယ်မဟုတ်ဝေဒနာခဏနာအန္တရာယ်နောက်ပြီးတော့ဒီ1 byte ညာဘက်အပေါ်ပိုင်းပေါ့နော်ဘိုင်းနာလေးအဲ့ဒါတော်တော်လေးနာတယ်ပေါ့နောက်ကျတော့ကျွန်တော်တို့ကဟိုအတော်ဆောင်တွေရိုက်ကြည့်ရင်တော့ဒီဝင်းပိုက်တို့အဆုတ်တို့ပါဝင်နေမှာရေစုတယ်နော်နောက်သွေးစိတ်ကြည့်လို့ချင်းဒီပလေးလက်ကောင်လို့ခေါ်တဲ့သွေးမွားပေါ့နော်အဲဒါကတာမန်အဖြစ်150 400ရှိတယ်ပေါ့နော်အဲတရားအောင်ကြတာတယ်နော်ဝေးပြကျဲနှုံးအတာမန်ငကိုရှိတဲ့ဟိုမှာ35ရှိမဲ့လို့ဆိုလို့ရှိရင် 20 ရာရင်တော့ပေါ့40နှစ်တိတက်လာတယ်နော်ဒီလိုဟာတွေကတော့သွေးစိတ်စိတ်ပါရဒီလိုအန္တရာယ်လက္ခဏာတွေရှိတယ်သူရင်ပြည့်တဲ့ဆိုးဝါးရင်တော့ခြေလက်တွေအေးဆက်တယ်ခေါင်းကရမ်းဖြစ်တယ်ပေါ့ဒါကတော့တကယ်သွေးလန်းတာရောက်သွားပြီပေါ့အဲသွေးလန်းတာမရောက်ခင်ကိုအနေလက္ခဏာတွေရှိရင်ကျွန်တော်ဆေးရုံတင်ထားပါဆေးရုံတင်ထားတဲ့ခါမှာ24နာရီပေါ့နော်စောင့်နိုင်စောင့်ကြည့်နိုင်တဲ့ဆေးရုံမှာတင်မရသွေးလန်းတကွေးလူနာကိုတနေ့မှတစ်ခါဆန်လို့မရပါဘူးတော့ကျွန်တော်တို့တစ်နာရီနှစ်နာရီတစ်ခါကိုသွေးခုန်လုံးတွေသွေးချိန်တွေစစ်နေရပါ
ဟုတ်ကဲ့ဆရာအဲဒီ ICU အထူးကျက်မဆောင်ဒီပါလောက်ကိုပုံမှန်စင်ရတဲ့ဘောရှိတာပါဆရာနော်
ဟုတ်ပါတယ
်ဟုတ်ကဲ့
သွေးချင်ရမယ်သွေးဖို့သွေးကွန်မန်တာရမယ်တော့ဒီအန္တရာယ်လက္ခဏာမရှိဘဲနဲ့လည်းဆေးရုံတင်ရမယ်အခြေအနေရှိပါတယ်เนาะအဲ့ဒါကဘာလဲဆိုလို့ရှိရင်မှသွေးလန်းတကွေလို့သတ်မှတ်ပြီးတော့ကလေးရတစ်နှစ်အောင်ဆိုကျွန်တော်ဆင်းတင်ထားရမယ်ဒါဆိုကြောစေးတွေပါအဲကြောတွေပါရှာဖို့တော်တော်လေးခက်ပါတယ်နောက်ပြကြလို့ရှိရင်မှဒီခုနပြောတဲ့အန္တရာယ်လက္ခဏာရှိရင်တော့တက်ကိုတက်ရမယ်ပြီးတော့ကြတော့အဝလွန်တဲ့ကလေးအဝါလွန်စီလို့ရှိရင်လည်းကျွန်တော်တို့သွေးကြောနေပါဆရာခက်တယ်ဟိုစမ်းတာခက်တဲ့အတွက်ကြောင့်တင်ထားမယ်ဒါပြကြတော့အခြေခံယောဂါရှိတဲ့ကလေးပေါ့ဥမာတလစီမီးယားသွေးရနဲ့ပေါ့နော်မွေးရပါသွေးရနဲ့နော်နာရာချေကြောက်ကယောဂါရှိတာလို့နော်အဲ့လိုယောဂါတစ်ခုအခန်းရှိတဲ့ကလေးတွေမှာလည်းသွေးလွန်တစ်ခုဖြစ်ရင်တင်ထားပါမယ်နောက်တစ်ခုကတော့ဟိုဆေးရုံနဲ့ပေါ့နော်ဆိုတော့သွေးလွန်တစ်ခုသွေးလန်းတာဖြစ်တယ်ဖြစ်ချင်းတယ်လို့ဖြစ်တယ်ဆိုကျွန်တော်တို့ကကြောသေးသွန်းထားမယ်တွန်းတဲ့အခါမှာလဲတေချာပြက်ချက်ပြီးတွန်းရတော့ဘောနော်သူရကိုလေးချင်းနဲ့တနာယူဘလောက်နှုံးတွန်းမဲ့အတိုးလျှော့လဲလိုအပ်သလိုလှုပ်ရတယ်အဲ့တော့ဒီ24နာရီကြည့်နိုင်တဲ့ဆေးရုံကိုတင်ဖို့လိုတယ်အဲ့လိုတင်ဖို့တက်လဲဟိုမှာညာကြီးတင်းလုံးတက်မှလာခက်တယ်ဆေးရုံနဲ့သွားလာခက်တယ်ဆိုတော့ကျွန်တော်ပြင်ထားပါ
ဟုတ်ကဲ့ကြီးစစ်အများကြီးတင်ပါတယ်ဆရာ
နှ
မြန်မာနိုင်ငံမှာဒီနှစ်ထဲသွေးလွန်တုပ်ကွေးပြင်းထန်နိုင်ခြေရှိနေတဲ့အချိန်မှာကြိုတင်သတိပြုကြဖို့အရေးကြီးတဲ့အကြောင်းဦးဝင်းမင်းကဒီသတင်းပတ်ရဲ့ကျန်းမာရေးခန္ဓာမှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။တိုင်းရင်းဒေသကနောက်ဆုံးရအဖြစ်အပျက်တွေကိုတင်ပြထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတော့ FVB ရတိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားတာနားဆင်ပါရှင်။ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမအမီပါ။နေဆက်ဒီကတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်မြောက်ရီမြို့နယ်သေဘောပိုးရွာမှာရှိတဲ့စစ်ကောင်စီတပ်စခန်းကိုကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA ပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့ပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်ဟောင်းဒေါက်တာအေးဆန်ကိုထောင်ဒဏ်22နှစ်ထပ်မံချမှတ်လိုက်တယ်ဆိုတာနဲ့စစ်ကောင်စီကနေဖိတ်ကြားထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုအပြည့်ရတိုင်းသားလက်နက်ကန်အဖွဲ့တချို့ကတက်ရောက်မှာဖြစ်တဲ့အကြောင်းတွေကိုကြားကြရမှာပ
ါ။ကျမကနန်းဟောင်းမရှင်တရင်တွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါ။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ဝရီမြို့နယ်တေဘောဘူးကျေးရွာမှာရှိတဲ့စစ်ကောင်စီတပ်စခန်းတစ်ခုကိုမေလ18ရက်နေ့မွန်းလွဲပိုင်းမှာနယ်မြေခံကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA နဲ့ကရင်အမျိုးသားကာကွယ်ရေးတပ် KNDO ပူးပေါင်းတပ်ဖွဲ့တို့ကတက်ရောက်သိမ်းပိုက်နိုင်ခဲ့ပါတယ်။အဲ့ဒီစခန်းကိုအချိန်3နာရီကြာတက်ရောက်တိုက်ခိုက်ရတာဖြစ်ပြီးစခန်းတက်ရောက်သိမ်းပြီးတဲ့အချိန်မှာတော့စစ်ကောင်စီတပ်ဖက်ကလေကြောင်းစစ်ကူနဲ့လာရောက်ပစ်ခတ်တာတွေလည်းရှိနေပါတယ်။စစ်ကောင်စီတပ်ဖက်ကလေကြောင်းနဲ့အချိန်30ကျော်လာရောက်ပုံကျဲတက်ခိုက်တာကြောင့်အဲ့ဒီဒေသမှာရှိတဲ့သေဘောဘူဥကလိခီပလဲတူကျေးရွာကဒေသခံတွေလည်းထိုင်းနိုင်ငံဘက်ကျန်းကိုအရေးပေါ်သွားရောက်ဆစ်ဆောင်နေရတယ်လို့ဒေသခံဘက်ကပြောပါတယ်
။ရာထူးနဲ့လုတ်ပိုင်ခွင့်ကိုအသုံးပြုပြီးစီးပွားရေးလုပ်ငန်းရှင်တွေစီကနေငွေကြေးရယူတုံးဆဲမှုနဲ့ဆွတ်ဆဲခံရပြီးအကြတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55အရငွန်ပြည်နယ်ဝန်ကြီးချုပ်ဟောင်းတောက်တိုက်အေးဆန်ကိုအမှု6မှုအတွက်မေလ16ရက်နေ့ကကြိုက်မြရောပို့ဖို့အကျဉ်းထောင်သူတရားရုံးကနေထောင်တန်း22နှစ်ထပ်မံချမှတ်လိုက်ပါတယ်။တောက်တိုက်အေးဆန်ဝန်ကြီးချုပ်တာဝန်ယူခဲ့စဉ်တုန်းကတန်လွင်မြင့်အတွင်းတဲတွေဆုပ်ယူထုတ်လုပ်ခဲ့ရမှာလုပ်ငန်းရှင်တွေစီကငွေကျပ်သိန်းပေါင်း 9,690 ကျော်ကိုလက်ခံရယူခဲ့တာတဲတောင်တူးဖို့ထုတ်လုပ်ရေးလုပ်ငန်းမှာတတ်တုအခွန်ညော့နေပေးသွင်းဖို့ခွင့်ပြုခဲ့တာကြောင့်နိုင်ငံတော်ကကျပ်သိန်းပေါင်း 1,320 ကျော်နှိနာရှုံရှုံခဲ့တယ်လို့စစ်ကောင်စီကတည်တင်းထုတ်ပြန်ထားပါတယ်။တပင်96ရံပုံငွေတွေထဲကပုဂ္ဂိုလ်တဦးကိုငွေကျပ်သိန်းပေါင်း200ကျော်နဲ့အခြားပုဂ္ဂိုလ်တဦးကိုလည်းငွေကျပ်သိန်းပေါင်း650ကျော်ထုတ်ပေးခဲ့ပြီးပြန်ဆက်တာမရှိခဲ့တဲ့အတွက်နိုင်ငံတော်ကနှိနာဆုံရှုံစေခဲ့တယ်လို့အကြတိလိုက်စားမှုတွေကိုကျူးလွန်ခဲ့တာကြောင့်ပုံမှန်55အရမွန်ပြည်နယ်တရားရေးလွှတ်တော်ကပြီးခဲ့တဲ့ဧပြီလကစတင်တရားစွဲဆိုစစ်ဆေးခဲ့တယ်လို့အဲ့ဒီတည်တင်းမှာဖော်ပြထားပါတယ်။ဒေါက်တာအေးဆန်ကိုပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းမလျော်ဩစာသုံးဆွဲခဲ့တယ်ဆိုတဲ့ဆုဆွဲချက်နဲ့လက်ရှိမှာအမှုသုံးမှုကိုဆက်လက်တရားရင်ဆိုင်နေရပါတယ်။
ရခိုင်ပြည်တောင်ကုတ်ခရိုင်တန်လွဲရွာမမြို့မှာအင်အား90ခန်းရှိတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကရခိုင်လက်နက်ကိုင် AA အဖွဲ့ကလူတွေရှိနေတဲ့ဆိုပြီးမေလ16ရက်မနေ့အစောပိုင်းကစစ်ဆေးမေးမြန်းတာတွေလုပ်နေတယ်လို့ဒေသခံတွေကပြောဆိုပါတယ်။လမ်းသွန်းလမ်းလာတွေမြို့အဝင်ထွက်တွေမှာလူငယ်တွေကိုခေါ်ယူစစ်ဆေးနေတယ်လို့အနီးနားကခြေရွာတွေကိုလည်းအိမ်တွေကိုဝင်ရောက်စစ်ဆေးနေတာပါ။ပြီးခဲ့တဲ့9ရက်နေ့ကလည်းတောင်ကုတ်မြို့နယ်စပင်ခြေရွာမှာ ULA AA တာဝန်ခံဝင်ရောက်ရှာဖွေခဲ့ပြီးသူတို့မတင်ကသူတွေနေတဲ့နေအိမ်တွေကိုလည်းဓာတ်ပုံရိုက်ယူသွားတယ်လို့သိရပါတယ်
စစ်ကောင်စီတပ်ဖွဲ့နဲ့ချင်းလျန်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဟာချင်းပြည်နယ်ဟာခါဖလမ်ဂျာဂါလန်တလျှောက်ရမ်ထလိုတလန်ဆယ်တရဂျေးရွာအကြမ်းမှာအ ਨੇ ဆုံးတိုက်ပွဲ၄ကြိမ်ဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်ဖက်ကထိခိုက်မှုများတယ်လို့ချင်းမျိုးသားတပ်ဦး CNF ကတည်င်းထုတ်ပြန်ထားပါတယ်ဟာခါကနေဆင်းလာတဲ့စစ်ကောင်စီစစ်ကြောင်းဟာနိုင်ငံရေးအကျဉ်းသား15ဦးကိုလူသားတိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်ခဲ့တဲ့အပြင်ဖလမ်မြုတ်နယ်လမ်ထလိုဂျေးရွာကလူနေအိမ်၁၀လုံးတလန်ဆယ်ဂျေးရွာက UPC ဖျားကျောင်းအပါအဝင်လူနေအိမ်၁၆လုံးကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ CNF ကဆိုပါတယ်လက်ရှိအဲ့ဒီဒေသကစစ်ပေးဆောင်ရှိရာခန့်ဟာဒေါတောင်ထဲနဲ့ရွှေမျိုးသားချင်းတွေစီမှာတိန်းဆောင်နေရဆဲဖြစ်ပြီးနေရမပြနိုင်သေးပါဘူး
လက်ရှိတိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်တောင်ပိုင်းဖဲခုံမြို့ကိုသွားတဲ့ဖဲခုံညောင်ရွှေလမ်းကိုစစ်ကောင်စီတပ်နဲ့ပအိုးမျိုးရာတပ်မတော် PNA တို့ကနေပိတ်ထားလိုက်တဲ့အတွက်တရက်ခံတွေအတွက်ကုန်စီပို့ဆောင်ဖို့ခက်ခဲနေပါတယ်။မေလ18ရက်မနက်ပိုင်းကညောင်ရွှေမြို့နယ်ပင်လောင်းတောင်ကြီးကျောက်တလုံးစိုက်ခေါဖဲခုံမြို့အသွားလမ်းကမော်ဘီတရက်ဂိတ်ကိုပိတ်လိုက်တာဖြစ်ပါတယ်မော်ဘီတရာလမ်းကြောင်းတွေကိုပိတ်လိုက်တဲ့အတွက်ဒေတာထွက်ကုန်ကုန်စိမ့်တွေရောင်းချဖို့အတွက်ခက်ခဲနေပြီးတော့ဘယ်တော့ပြန်ဖွင့်ပေးမလဲဆိုတာလည်းမသိရသေးပါဘူ
းအခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကနေဖိတ်ကြားထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုအပြည့်ရဲ့တိုင်းသားလက်နက်ကိုင်အဖွဲ့တချို့ကတက်ရောက်မှာဖြစ်တယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါရယ်စစ်ကောင်စီအပါဝင်ဗမာနိုင်ငံရေးပါတီတွေကဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်လို့ပြောဆိုနေကြပေမဲ့လည်းလက်တွေ့မှာပြည်ပြည်ပြင်းပြင်းမရှိသေးဘူးလို့လည်းနိုင်ငံရေးပါတီခေါင်းဆောင်တွေကပြောပါရယ်ဒီအကြောင်းကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါရယ
်စစ်ကောင်စီဥက္ကဋ္ဌဖိတ်ကြားတဲ့ငင်းချာရေးဆွေးနွေးပွဲကိုတက်ရောက်မယ်ပအိုမျိုးသားလွတ်မြောက်ရေးအဖွဲ့ PNLO အနေနဲ့အနာဂတ်မှာပြည်နယ်အသစ်ဖော်ထုတ်ခွင့်ရှိတယ်ဖက်ဒရယ်ပြည်ထောင်စုကိစ္စကိုတင်ပြဆွေးနွေးသွားမယ်လို့ PNLO ဂုံတူးဆောင်နိုင်ရက်ကဘုံဘူးကြီးခွန်အောက်ကာကပြောပါတယ်
။လာမဲ့ဖက်ဒရယ်ပြည်ထောင်စုပြည်ရေးတဲ့အချိန်မှာဥပဒေအရအမခံထားပေးဖို့အဲ့ဒါလေးတော့ကျွန်တော်ဒါတော့ဖက်ဒရယ်ရေးရမှာတော့ထင်ဆွေးနွေးရမယ်ကိစ္စပေါ့နော်။အနာဂတ်နဲ့ပတ်သက်တာတော့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ဖို့အတွက်ဥပပေါင်းဆောင်ရွက်ပါမယ်ကိစ္စတွေနောက်ပြီးတော့ဖက်ဒရယ်ပြည်ထောင်စုထဲမှာပြည်နယ်တွေဖွဲ့စည်းတဲ့ကိစ္စတွေဒီလေဒီမှာဖွဲ့စည်းပုံခြေခံဥပဒေထားပဲကိစ္စတွေဥပမာ2008ဖွဲ့စည်းပုံခြေခံဥပဒေကိုဘယ်လိုစတင်ပြင်ဆင်မလဲဘယ်လောက်ထိတောက်လဲဆိုတဲ့ကိစ္စတွေနောက်ဆုံးကတော့ဒီနယ်ပြစ်တွေပေါ်ထွန်းခွင့်ရှိတဲ့ဖက်ဒရယ်ပြည်တော်စုဖွဲ့စည်းပုံခြေခံဥပဒေဖြည့်ရေးပေါ့ဗျာ
ဒါအပြင်တိုင်းရင်းသားတွေတန်းတူဖြစ်ဖို့ဗမာပြည်နယ်တစ်ခုပေါ်ထွန်းလာဖို့တိုင်းရင်းသားတွေလိုလားပေမဲ့ဗမာကိုစားပြုပြီးတောင်းဆိုမဲ့အဖွဲ့အစည်းမရှိသေးဘူးလို့ရခိုင်နိုင်ငံရေးသမားဦးဖေတန်းကဆိုပါတယ်
။အဲဆိုတော့ဗမာကိုစားပြုအဖွဲ့ကပြည်ပြည်နဲ့တစ်ချိန်တစ်ခါမှမပေါ်ခဲ့သေးဘူး။ဗမာလူမျိုးတွေကပို့ပြီးရင်ကျင်းမှုအရစာပေရတမိုင်းရဖွံ့ဖြိုးမှုအရဆက်ဆက်မှာပေါ့နော်။ပို့ပြီးတော့ရထားတယ်။ဆိုတော့တိုင်းရင်းသားတွေကအဲ့ဒီအခွင့်အရေးမျိုးဗမာနဲ့တန်းတူမရဘူး။အဲဒါကြောင့်လည်းဒီနေ့ဟိုတိုက်ပွဲဝင်နေကြတာပေါ့ဒီမာရီအနေနဲ့ကတော့အာဏာရရှိဖို့ပဲသူတို့ကကြိုးစားတယ်ဒီလက်ရှိနိုင်ငံတော်မှာအာဏာရအစိုးရဖြစ်ဖို့ပေါ့စစ်ကောင်စီလည်းအဲ့လိုကြိုးစားတယ်ပြည်ထောင်စုလည်းအဲ့လိုကြိုးစားတယ် NLD လည်းအဲ့လိုကြိုးစားတယ်အဲသူတို့အရှိန်အဟုန်မတည့်မတာလည်းဒီလိုလက်နက်ကန်အဖွဲ့အစည်းတွေဆိုတာပေါ်လာတယ်အဲသူတို့အရှိန်အဟုန်ညီညွတ်နေသမျှတော့ဒါဘာမှကုစားပြုအဖွဲ့အစည်းရဲ့လက်နက်ကန်အဖွဲ့အစည်းပေါ်မှာမဟုတ်ဘူး
လက်ရှိနိုင်ငံရေးအကြက်တဲဖြည့်ရှင်းနိုင်ဖို့ဆိုရင်ຫນွေဥတော်လှန်ရေးနဲ့အတူတည်ရှိလာတဲ့အဖွဲ့အစည်းတွေအပါအဝင်အနှစ်80ကျော်တန်လှန်ရေးဆင်နွှဲလာခဲ့ကြတဲ့တိုင်းရင်းသားအင်အားစုတွေသက်ဆိုင်သူတွေအားလုံးငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်ထည့်သွင်းပေးဖို့အတွက်ပအိုမျိုးသားဖက်ဒရယ်ကောင်စီ PNFC မှမေလ12ရက်နေ့ကကြေညာချက်ထောက်ပြန်ခဲ့ပါတယ်စစ်ကောင်စီဥက္ကဋ္ဌငြိမ်းချမ်းရေးဆွေးနွေးပွဲကို NCA ထိုးထားတဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSSSSA ဒီမိုကရေစီအကျိုးပြုကိရစ်တက်မတော် DKBA ရခိုင်ပြည်လွတ်မြောက်ရေးပါတီ ARP ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLA PC ပအိုမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNRO မွန်ပြည်တက်ပါတီ NNSP NCA မထိုးထားတဲ့ဝပြည်တွေးစည်းညီညွတ်ရေးတက်မတော် UWSA ရှမ်းပြည်တိုးတက်ရေးပါတီ SSPB SSA တို့တက်ရောက်မှာဖြစ်ပါတယ်ရှင်
ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းကတိုင်းသားလက်နက်ကင်တပ်ဖွဲ့တွေအများအပြားရှိတဲ့မူဆယ်ခရိုင်မှာမြို့ရင်းမှာနေတဲ့ဒေသခံတွေရောခီးသွွားပြည်သူလူထုအပေါ်ဆက်ကြီးတောင်းခံနေပါတယ်ဒီအကြောင်းကိုတော့နမ်ဟုံကနေစူးစီးတင်ဆက်ပေးထားပါတယ
်ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်ထက်မှာမြန်မာစစ်တပ်နဲ့ရဲအပြင်ကချင် KIO ရှမ်း SSPP ကိုကန် MNDAA တအောင်းတန်လီလက်နက်ကင်တပ်ဖွဲ့တွေနဲ့ပြည်သူစစ်တပ်ဖွဲ့အများအပြားလောက်ရှာအခြေပြုနေကြပါတယ်လက်နက်ကင်အဖွဲ့တွေကနေလူထုထံမှအဖွဲ့တိုင်းလိုလိုငွေကြေးတောင်းခံကြတယ်လို့မူဆယ်တိရခန့်အိမ်တွင်းမှုလုပ်ငန်းရှင်တဦးကရှမ်းစကားနဲ့အခုလိုပြောပါတယ
်ဒီလိုက်ကောကစ်ကောခကံကစ်ဆုံးဟင်
အဖွဲ့နဲ့တဖွဲ့ကတလနလပဲချားတယ်ပြီးတော့အဖွဲ့တိုင်းကခွန်တွေကိုတနေ့ပြီးတနေ့တိုးတိုးကောက်တယ်အရင်ကကျွန်တော်တို့တသိန်းပေးရတယ်တဖွဲ့ကိုခုဆိုရင်နှစ်သိန်းတောင်းတယ်မပေးလို့လည်းမရကျွန်တော်တို့အရန်ခက်ခဲပါတယ်
ပြီးခဲ့တဲ့မေလ10ရက်ကလည်းကုတ်ခိုင်မြို့အဝင်းမှာ KIA တပ်ဖွဲ့ကစောင့်ဆိုင်ပြီးကားသမားတွေကိုတားဆီးဆက်ကြေးကောက်ခံနဲ့ဆောင်ရွက်ပေးပြီးမေလ15ရက်နေ့အပြီးချင်းဆိုတဲ့နေရာကိုလာရောက်ပေးချဖို့ပြောတယ်လို့မန္တလေးမှုဆဲကားသမားတဦးကပြောပါတယ်ကားအကြီးအသေးလိုက်စက်တသိန်းခန့်နေ၅သိန်းအထိတောင်းခံနေတယ်လို့သူကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးကချင်လွတ်လပ်ရေးတပ်မတော်ကပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်အခုကောက်တာတော့အဲကျွန်တော်တို့တရားဝင်ကောက်တာရှိပါတယ်အဲကျွန်တော်ကတက်ဆိုင်ရာဌာနတွေကောက်တာရှိပါတယ်ဒါပေမဲ့တွေ့မှာဘယ်လောက်ကောက်မှာဘယ်လိုကောက်မှာဆိုတဲ့အပိုင်းကတော့လက်တွေ့မှာတာဝန်ထမ်းဆောင်နေတဲ့ကျွန်တော်တို့ဝန်ထမ်းတွေနဲ့အဓိကဆိုင်တာဖြစ်ပါတယ်အဲကျွန်တော်တို့လည်းအဘက်ကအချိန်နဲ့ JC ကတော့ကျွန်တော်လည်းအဲဘာမှတတိငါတော့ပြရဘူးအဲကြောင့်အဲ့ဒါအဲ short ပေးတာဒီအဲဘယ်လိုကောက်မဲ့ပုံစံတရားတော့သူတို့ဒီလက်တွေ့ပိုင်းမှာပဲဆိုင်ပါတယ်ကျွန်တော်တို့ move policy နဲ့ဆိုင်တာမဟုတ်ဘူ
းအလားတူအဲ့ဒီ lamp ပိုင်းမှာစစ်ဝတ်စုံအစင်းရောင်နဲ့ရှမ်းစကားပြောပြီးစောင့်ဆိုင်အခွန်တောင်းခံတာတွေရှိနေတယ်လို့ဝတ်စုံမှာအဖွဲ့အစည်းတစ်စိတ်မရှိတာကြောင့်ဘယ်အဖွဲ့လဲဆိုတာတိကျမသိရဘူးလို့ဒေသခံတွေကပြောပါတယ်ရှမ်းပြည်မြောက်ပိုင်းနမ်ခမ်းနဲ့ရွှေလီဒေသမှာမနစ်ကနောင်ပိုင်းမှာ TNL ကနေဆက်ကြီးကောက်ခံလို့ဈေးတွေပိတ်ပြီးစန့်ကျင်ကန့်ကွက်မှုတွေပြုလုပ်ခဲ့ပါတယ်
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင
်။ကရင်ပြည်နယ်မြောက်ရီမြို့နယ်ဒေဘောဘူးကျေးရွာမှာရှိတဲ့စစ်ကောင်စီတပ်စခန်းတစ်ခုကိုမေလ18ရက်နေ့မှာနယ်မြေခံကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNL ပူးပေါင်းတပ်ဖွဲ့တို့ကတက်ရောက်သိမ်းပိုင်နိုင်ခဲ့ပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်ဟောင်းဒေါက်တာအေးဆန်ကိုရာထူးနဲ့လုတ်ပိုင်ခွင့်ကိုအသုံးပြုပြီးစီးပွားရေးလုပ်ငန်းရှင်တွေစီကနေငွေကြေးရယူသုံးစွဲခဲ့မှုနဲ့စွပ်စွဲခံရပြီးအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှငငအယအမှုကုမှုအတွက်စိုက်မရောဘဟုအကျဉ်းထောင်အထုတရားရုံးကနေထောင်ဒဏ်20နှစ်ထပ်မံချမှတ်လိုက်ပါတယ်
သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မကအမီပ
ါ။နိုင်ငံတော်ဝန်တိုင်းရင်းဒေတာကနောက်ဆုံးရသတင်းအစုံကိုစူးစီးပြီးတော့တိုင်းရင်းသတင်းထောက်တွေတင်ဆက်ပေးထားတဲ့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ကြာသပတေးနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတော့တင်ပြပေးချင်ပါတယ်ရှင်။ယူကရိန်းနိုင်ငံမာရီယိုပိုမြို့ကတမရီဆက်ယုံကနေထွက်ခွာလာတဲ့တိုက်ခိုက်ရေးသမားတွေကိုစည်ရင်းပြုစုပြီးတော့မှတ်တမ်းတင်နေပါတယ်လို့နိုင်ငံတကာကြက်ချီနီအဖွဲ့ ICRC ကပြောဆိုလိုက်ပါတယ်။အင်္ဂါနေ့ကနေစပြီးဒီကနေ့အထိစည်ရင်းမှတ်တမ်းတွေပြုစုနေတယ်လို့ ICRC ကထုတ်ပြန်ပါတယ်။သူတို့ပြုစုမှတ်တမ်းတင်တဲ့အချက်လက်တွေအရဘယ်သူတွေဖမ်းဆီးခံထားရတယ်ဆိုတာကိုသိရှိရပြီးမိသားစုဝင်တွေနဲ့အဆက်အသွယ်လုပ်နိုင်မှုအထောက်အကူဖြစ်မှာဖြစ်တယ်လို့ ICRC ကပြောပါတယ်။ဒီရုရှားကာကွယ်ရေးဌာနဘက်ကတော့ဒီသတင်းပတ်ထဲမှာပဲလက်နက်ချသူကစုစုပေါင်း 1,930 ရှိတယ်လို့ဒီကနေ့မေလ19ရက်နေ့မှာပြောကြားပါတယ်။ရုရှားတို့ထိန်းချုပ်ထားတဲ့နေရာကိုရောက်နေတဲ့ယူကရိန်းစစ်သားတွေကိုယူကရိန်းတို့ဖမ်းထားရုရှားစစ်သားတွေနဲ့အလဲအလှယ်လုပ်နိုင်ဖို့ယူကရိန်းဘက်ကမျှော်လင့်နေပါတယ်ရှင်။ NATO ဖွဲ့အဝင်တွေကိုဝင်ရောက်ဖို့ရှောက်ထားတဲ့ဖင်လန်နဲ့ဆွေဒင်ခေါင်းဆောင်တွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်အင်ဖြူရောမှာဒီကနေ့တွေ့ဆုံဖို့ရှိနေပါတယ်။အာရှကိုခီးထွက်ဖို့ရှိတဲ့သမ္မတဂျိုးဘိုင်ဒန်ကဖင်လန်သမ္မတအနောက်ဆွေဒင်ဝင်ကြီးချုပ်တို့ကိုတွေ့ဆုံပြီးတော့ NATO ဖွဲ့ထဲဝင်ရောက်ရှောက်ထားတဲ့ကိစ္စအနောက်ယူကရိန်းနဲ့ဥရောပလုံခြုံရေးကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံဆိုင်ရာသတင်းတွေမှာတော့မြန်မာစစ်ကောင်စီနိုင်ငံခြားရေးဌာနအနေနဲ့မြန်မာနိုင်ငံမှာရှိနေတဲ့မလေးရှားတန်ယုံကအကြီးကဲကိုခေါ်ယူတွေ့ဆုံပြီးတော့မလေးရှားနိုင်ငံခြားရေးဝန်ကြီးအနေနဲ့ NUG ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံခဲ့တဲ့အပေါ်ခေါ်ယူကန့်ကွက်ခဲ့တယ်လို့မြန်မာစစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ပြီးခဲ့တဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာမြန်မာစစ်ကောင်စီကိုကိုစားပြုပြီးတော့တက်ရောက်ခွင့်မရတဲ့အချိန်မှာမလေးရှားနိုင်ငံခြားရေးဝန်ကြီးကနေ NUG နိုင်ငံခြားရေးဝန်ကြီးကိုအစည်းအဝေးရဲ့အပြင်ဘက်မှာလက်ခံတွေ့ဆုံခဲ့တာကြောင့်ဖြစ်ပါတယ်ရှင်။IDB လို့ခေါ်တဲ့ပြည်တွင်းရွှေပြောင်းဒုက္ခသည်ကတကဘာလုံးမှာတော့တန်း60နီးပါးစံချိန်တင်သွားပြီလို့စောင့်ကြည့်နေတဲ့အဖွဲ့တစ်ခုကဆိုလိုက်ပါတယ်ရှင်။မေလ19ရက်နေ့ရက်ကြာသပတေးနေ့ညရဲ့သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကအလိမ်မာဖြစ်ပါတယ်ရှင်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာတွေကတော့
ဇီနက်ဒူရမန်နဲ့ PJ အလျပ်တို့ဖြစ်ပါတယ်။ကျွန်မကစုမုံမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American အသံရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို9:00နာရီကနေ 10:00 နာရီထိအသံလွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည 10:00 နာရီကနေ 11:00 နာရီထိတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့ရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.